သာသနာတော်နှစ်2553ခုနှစ်ကောဇတက္ကလေ1382ခုနှစ်ဘုရဝတ္တန္တမုဥ္တုမိုးတွင်းကာလဝါဆိုလပြည့်ကျော်12ရက်2009ခုနှစ်ခုနလပိုင်းဇူလိုင်လ18ရက်နေ့ညနေအချိန်တွင်ရန်ကုန်တိုင်းမုံပြီမြို့နယ်မုံပြီမြို့အဝိနှောင်းကြည်ပါဓမ္မဒုဒ္ဒဇေတဝန်တော်ရဆေကနာရမအကြောင်းတိုက်ကြီးအတွင်ဆင်းရင်ကျင့်ပါတဲ့ဓမ္မသဘင်တရားအလုံးအထောက်ကြတဲ့သူတော်ကောင်းတွေအတွက်အထောက်အကူပြုဖို့ရဟောကြားပေးတဲ့သုတ္တန္တပိဋကခௌတကနိကေဓမ္မပရပါဏိအထကထာပဂိဏကဝတ်မှာပါတဲ့ဧကဝိဟာရိထေရဝတ္ထုလာစကားဒီစကားကိုတန်ဆာဆင်ပြီးတော့နေစဉ်အလုံးနေစဉ်လို့အခုတိနေစဉ်အလုံးနေစဉ်လောက်ဟာတိယုံလောက်ပဲပြောထားသေးတယ်။သေသေးချာချာတိအောင်တော့မပြောသေးပါဘူး။နေစဉ်အလုံးနေစဉ်လောက်တရားတော်ဆတ္ထမပိုင်းပေါ့။ဒါပထမနေ့ကစပြောရင်တော့6ပွဲမြောက်ပေါ့။ဒုတိယနေ့ကစပြောရင်တော့4ပွဲမြောက်။အပိုင်း6ဟောကြားနာကြရအောင်။ဘုရားကြည်ညိုတရားကြည်ညိုသံဃာကြည်ညိုတဲ့စိတ်နဲ့ဟောကြားနာကြတော့ဖယားကိုကြည်ညိုတယ်ဘာလို့ကြည်ညိုတာလဲဖယားကမကောင်းတာမလုပ်နဲ့ကောင်းတာလုပ်စိတ်ကလေးဖြူအောင်ထားလို့ပြောတယ်အခုလည်းပဲမကောင်းတာမလုပ်နဲ့ကိုယ်စိတ်ထဲမှာတဏ္ဍသမုဒယသစ္စာဖဲကောင်းတာလုပ်မေဃသစ္စာပွားစိတ်ကလေးဖြူအောင်ထားကြုံသမျှဆုံသမျှတွေအပေါ်မှာစိတ်မညစ်နဲ့ဘလို့ပါပဲသစ္စာ၄ပါးနဲ့ပြောလေဒီတိုင်းမဟာတိပဌာနာသုတ်တံနဲ့ပြောရင်လည်းပဲအဘိဇာဒေါမနတကိုယ်စိတ်ထဲမှာမထားနဲ့အဘိဇာဒေါမနတတွေကိုယ်စိတ်ထဲမှာမထားနဲ့မကောင်းတဲ့စိတ်ဓာတ်တွေကိုယ်စိတ်ထဲမှာမထားနဲ့ဝရိယတတိပညာတွေရှိအောင်ကြိုးစားကောင်းတဲ့စိတ်ဓာတ်တွေဖြစ်အောင်ကြိုးစားကာယကာယပဲကိုယ်တစ်မျိုးထင်လဲကာယပဲကိုယ်တစ်မျိုးမထင်လဲကာယဝေဒနာဟာဝေဒနာပဲစိတ်ဟာစိတ်ပဲဓမ္မဟာဓမ္မပဲကာယဟာဝေဒနာမဟုတ်တယ်လို့ဝေဒနာလည်းစိတ်မဟုတ်တယ်လို့စိတ်ကလည်းဓမ္မမဟုတ်တယ်လို့ဓမ္မလည်းကာယမဟုတ်တယ်လို့သူဒုက္ခနဲ့သူပဲအဲ့ဒီထဲမှာမကိုထင်ညင်လို့မထင်နဲ့ကိုထင်ညင်လို့ထင်လိုက်တာနဲ့စိတ်ရှုပ်ကုန်မှာအမှန်တိုင်းသိလိုက်ရင်စိတ်ရှင်းသွားတာပဲမကောင်းမှုဆောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဆိုတာဒါပါအဲ့ဒီကြမေးစရာရှိလာတယ်အရှင်ဗျာအခုခေါ်နေတာ၅ပွဲရှိတယ်ဒါ6ပွဲမြောက်ဖြစ်တယ်ရှင်ပြန်ဖခင်ပြောပုံဆိုရင်တပည့်တော်တို့စိတ်ကောင်းမွေးရင်တရားပေါ့ဟုတ်တယ်စိတ်ဆိုးတယ်မမွေးရင်တရားပေါ့ဟုတ်တယ်ဒီတိုင်းပဲဟုတ်အဲ့လိုဆိုရင်ဗျာရက်သေးရွာထဲမှာလည်းရှိတယ်တပည့်တော်ကိုယ်တိုင်လည်းတလို့တပည့်တော်မတို့ကိုယ်တိုင်လည်းတလို့တပည့်တော်ငယ်ကလေးကဘသူ့ပုံမှစိတ်ဆိုးမမွေးခဲ့ဘူးစိတ်ကောင်းမွေးတယ်အဲ့ဆိုတပည့်တော်တရားရှိပြီပေါ့ဖခင်ရတဲ့ရွာထဲမှာစိတ်ကောင်းမွေးယုံနဲ့တရားမထိုင်မင်းနဲ့တရားရပါမလားရပါမလားအမတရားရခြင်းနည်းနည်းတော့ဘာလို့ပါတရားမထိုင်မင်းနဲ့တရားရမလားဟမ်မရဘူးနည်းနည်းတော့ဘာလို့မှာမထိုင်ရဘူးလားထိုင်ရမလားထိုင်ပေါ့တုပ်ပမေယပုဂ္ဂိုလ်တဲ့ဒုပမေယပုဂ္ဂိုလ်ကိုအပမေယပုဂ္ဂိုလ်လို့ဟိုးအဘိဓမ္မာပိဋကမှာဒုပမေယတိကထာမှာဖွင့်ထားတယ်ပုဂ္ဂလပညာပုဂ္ဂိုလ်အနေနဲ့ပုဂ္ဂိုလ်၃မျိုးရှိတယ်ဒုပမေယပုဂ္ဂိုလ်ပမေယဆိုတာပမာဏတိုင်းတာဒုပမေယဆိုတာတိုင်းတာလို့လွယ်တယ်ဒုပမေယဆိုတာပမာပမေယပမာဏတိုင်းတာဒုပမေယဆိုတာတိုင်းတာဖို့ခက်တယ်ဒုပမေယရဲ့ဒုပမေယရဲ့အပမေယရဲ့လို့ပုဂ္ဂိုလ်၃မျိုးရှိတယ်ဒုပမေယပုဂ္ဂိုလ်ဟာဘလောက်ထိတိုင်းတာလို့လွယ်တယ်လဲဆိုရင်ကာယဒုစရိုက်ကိုမစောင့်စည်းဘူးကာယဒုစရိုက်ကိုမလုပ်ဖဲနဲ့ကာယဒုစရိုက်တွေကြီးပဲလုပ်နေတယ်ဝစီဒုစရိုက်ကိုဝစီဒုစရိုက်သိတယ်နော်ဒုစရိုက်ဒီပါလေဒီလိုတွေသိပါလေဝစီဒုစရိုက်ကိုမစောင့်စည်းဘူးဝစီဒုစရိုက်ကိုမလုပ်ဘဲနဲ့ဝစီဒုစရိုက်တွေကြီးပဲလုပ်နေတယ် မနောတုစရိုက်ကိုမစောင့်စည်းဘူးမနောတုစရိုက်ကိုမစောင့်စည်းဘူးမနောတုစရိုက်ကိုမလုတ်ဖဲနဲ့မနောတုစရိုက်တွေကြီးပဲလုတ်နေတယ်လွယ်လွယ်ပြောရင်တော့ကိုအမှုရနဲ့မကောင်းတာတွေလုတ်တယ်နှုတ်အပြောဆိုနဲ့မကောင်းတာတွေပြောတယ်စိတ်အကြံအစီနဲ့မကောင်းတာတွေကြံစီတယ်အဲ့လိုမျိုးဒုစရိုက်ကြီးပဲလုတ်နေပြောနေကြံနေတဲ့သူတွေကိုဘေးကလူတွေကတိုင်းတာလို့လွယ်တယ်တိုင်းတာလို့လွယ်တာကိုဘာလို့ခေါ်တာလဲသုပမေယလောကမှာသုပမေယပုဂ္ဂိုလ်မျိုးလည်းရှိတယ်တိုင်းတာလို့လွယ်တယ်ဘေးလူတွေတိုင်းတာတိုင်းတာလို့လွယ်တယ်တဲ့နောက်တစ်ခုဒုပမေယပုဂ္ဂိုလ်ကာယကံဒုစရိုက်တွေကိုစောင့်စည်းတယ်ကာယကံဒုစရိုက်တွေကိုလှုပ်တာများတယ်ဒုစရိုက်ဆိုရင်ကိုမလှုပ်ဖြစ်အောင်ထိသူစောင့်စည်းနေနိုင်ဝဇိကံဒုစရိုက်တွေကိုစောင့်စည်းနိုင်တဲ့ဝဇိကံဒုစရိုက်တွေလှုပ်တော့အဖြစ်ဝဇိဒုစရိုက်မပြောမိအောင်နေနိုင်ဝဇိဒုစရိုက်ကိုပဲများများပြောနေတယ်မနောဒုစရိုက်တွေပဲစဉ်းစားတာများတယ်မနောဒုစရိုက်တွေကိုမစဉ်းစားပြအောင်စောင့်စည်းနိုင်တယ်မနောဒုစရိုက်ကောင်းတာကြီးပဲစဉ်းစားအဲ့လိုပုံကူမျိုးရဲ့စိတ်ဓာတ်တချို့စိတ်ဓာတ်ကောင်းလွန်အားကြီးတဲ့သူတွေရှိတယ်စိတ်ဓာတ်သိမ့်မကောင်းတဲ့သူတွေလည်းရှိတယ်မကောင်းတကောင်းတွေလည်းရှိတယ်ဒါပေမဲ့သူကစောင့်စည်းနိုင်တယ်ကာယကံစောင့်စည်းတယ်ဝစီကံစောင့်စည်းတယ်မနောကံစောင့်စည်းတယ်အဲ့လိုသူစရိုက်တွေပဲလှုပ်ပြောစိတ်ကူးနေတဲ့ပုံကူကိုဘေးလူကစိတ်ဓာတ်ကြီးကောင်းလားမကောင်းလားလို့တိုင်းတာဖို့မလွယ်ဘူးတဲ့အဲ့ဒါကိုဒုပ္ပမေယခေါ်တယ်ဒုပ္ပမေယခေါ်ပုထုဇဉ်ရဲ့စိတ်ဓာတ်မှာလောဘဒေါသမောဟကိဋ္တိတာ10ပါး1500အပြည့်ရှိတာဒါပေမဲ့ကိဋ္တိတာအပြည့်ရှိတာချင်းတူတူအပြောအဆိုအလုပ်အကိုင်စိတ်ကူးသူများသိဖို့အမှုအရာကတော့အပြောအလုပ်အကိုင်ကတော့အမှုအရာအပြောအဆိုကတော့အမှုအရာစိတ်ကူးအမှုအရာသူများသိနေတာကတော့သူစရိုက်အကောင်းကြီးသူစရိုက်အကောင်းကြီးပဲဒါပေမဲ့အတွင်းစိတ်ဓာတ်ကြတော့မသိနိုင်တချို့ပုထုဇဉ်ပုဂ္ဂိုလ်ကြီးတွေပဲပုထုဇဉ်ဆရာတော်ကြီးတွေပဲပုထုဇဉ်ဆရာတော်ကြီးတွေပဲသူတစ်ပါးရဲ့စိတ်ကိုသိပါတယ်ဆိုတော့ပရစိတ်တဝိတုပုဂ္ဂိုလ်တွေရှိပရစိတ်တဝိတုဆိုတာပရစိတ်တဝိဇာဏနာအဘိညာဉ်နဲ့မတူပရစိတ်တဝိဇာဏနာအဘိညာဉ်ကဇံအဘိညာဉ်တွေရတဲ့ထဲမှာပါတယ်ပရစိတ်တဝိတုကအဲ့လိုမဟုတ်ဘူးသူများစိတ်သိတာပဲသူများစိတ်သိတာပဲပရစိတ်တဝိဇာဏနာအဘိညာဉ်ကလည်းအဘိညာဉ်ဝင်စားရင်သူများစိတ်တွေသိတယ်သူများစိတ်ဖြစ်နေတာပရစိတ်တဝိဓုကလည်းသူများစိတ်ကိုသိတယ်လောကမှာလူပုဂ္ဂိုလ်တွေကလည်းသူများစိတ်သိတဲ့သူတွေတပုံကြီးရှင်နေယဟန်တွေကလည်းသူများစိတ်သိတဲ့ပုဂ္ဂိုလ်တွေတပုံကြီးသူများစိတ်သိတာအဘိညာဉ်မရဘဲနဲ့သူများစိတ်သိတာကိုပြောရရင်ယုတ်ကဇိုးတို့ကိုဆောင်နတ်တို့သဒုမဟာရတံဝရိနာကနတ်ဒီတို့သူတို့သူများစိတ်ကိုဘာဖြစ်လဲသိတယ်အဘိညာဉ်ရတာမဟုတ်အဲ့လိုမျိုးအတိတ်ကံပါရမီတွေပါခဲ့လို့အတိတ်ကံပါခဲ့လို့သူများစိတ်သိတဲ့လူတွေလည်းရှိတာပဲပရစိတ်တာဝိတုတွေအဲ့ဒါအဘိညာဉ်နဲ့မဆိုင်တချို့ကပရစိတ်တာဝိတုတွေသိတာနဲ့ကိုအဘိညာဉ်ရတဲ့ထင်သွားရောအမှားကြီးမှားအဲ့လိုပရစိတ်တာဝိတုပုဂ္ဂိုလ်ဒီကတောင်မှသူ့ရဲ့စိတ်ကိုသိဖို့မလွယ်ဘူးမလွယ်ဘူးစောင့်စည်းလိုက်တာစိတ်မတောင်းညံဘူးပေါ့ပါဇက်လည်းမတောင်းညံဘူးပေါ့အမှုအရာလည်းမတောင်းညံဘူးပုထုဇဉ်တော့ပုထုဇဉ်ပဲအနာဂံလီလာထိကိုပဲပရစိတ်တဝိဓုနဲ့တည်းအောင်မရယဟန္တာလီလာလို့ကိုပဲပရစိတ်တဝိဓုနဲ့တည်းကအောင်မရလူဆိုရင်တော့ပြောမနဲ့လူတွေပဲသိအဲ့ဒီနဲ့တည်းကတောင်မှအမှန်တိုင်းသိဖို့အလွန်ခဲငင်းတဲ့ပုံစံတွေရှိတယ်ဒါနဲ့မတို့ချုပ်စီရတော့ကြည့်တို့ကပုထုဇဉ်ပါပဲကွာလို့ပြောပေမဲ့နတ်တရားလှည့်ပြီးတော့အမလေးယဟန္တာကြီးအနာဂံကြီးနဲ့ရှောက်ပြောပေးနေတာလည်းရှိတယ်ပြောပေးနေဆိုသူတို့ကြည်ညိုလွန်းလို့ဘာဖြစ်လို့တုံးဆိုတော့ကိုယ်အမှုအရာရိုင်းဆိုင်တာမရှိဘူးနှုတ်အပြောအဆိုရိုင်းဆိုင်တာမရှိဘူးစိတ်အမှုအရာရိုင်းဆိုင်တာမရှိဘူးအဲ့လိုဆရာတော်ကြီးတွေအများကြီးတကယ်တမ်းကျတော့ပုထုဇဉ်ပဲဆရာတော်ကြီးတွေကိုယ်တိုင်အသိဆုံးဒါပေမဲ့သူတို့ရဲ့ဒုစရိုက်ကိုရှောင်ကျဉ်ပြီးတော့သူစရိုက်နဲ့နေတဲ့တတိဟာသူများမမြင်နဲ့အရိယာဖြစ်ပလန်ဆိုတော့လေ မဖြစ်ဘူးသောတာပန်လည်းမဖြစ်သေးဘူးတက္ကရကံလည်းမဖြစ်သေးဘူးအနာကံလည်းမဖြစ်သေးဘူးဒါပေမဲ့ဘေးကတော့အနာကံထင်လောက်အောင်ဒီယဟန္တာထင်လောက်အောင်ဒီဖြစ်တဲ့ပုံစံတွေအများကြီးကျောင်းဆောင်နဲ့ကြီးကလိုက်ပြောနေတယ်ကျောင်းဘေးကရုပ်ကစိုးကြီးကလိုက်ပြောနေတယ်ကျောင်းတဝင်းလုံးကိုစောင့်တဲ့နတ်ကလိုက်ပြောနေတယ်နတ်ကလိုက်ပြောတယ်ဆိုတာဟိုသူ့တက္ကရကမတွေကိုသူ့ပရိသတ်တွေကိုဘယ်ဟာပုံစံစိတ်ထဲဝင်ပြီးတော့ထင်သွားအောင်ဟဲ့ဘေးဆရာတို့ကြွလာမှာတဲ့ဟာဘေးဆရာတို့ရယဟန္တာတဲ့ဘေးဆရာတို့ရအနာဂံနဲ့ဆိုကိုယ့်ကိုစိတ်ထဲမှာကိုထင်းလောက်ပင်ကိုယ်ကလည်းဖယံတရားတန်ခါကိုသရတရားရှိကြီးညိုထားတော့အဲ့ဒီနဲ့တွေကလုံစော်တာအဲ့လိုလုံစော်ပြီမဲ့လို့ယဟန္တာလည်းမဟုတ်ဘူးအနာဂံလည်းမဟုတ်ဘူးတက္ကရကံလည်းမဟုတ်သောတာပန်လည်းမဟုတ်ပုထုဇဉ်ပဲရှိသေးတယ်ဒါပေမဲ့သူ့စိတ်ဓာတ်ကိုတိုင်းလို့ရလားဆိုတော့မရဘူးဒုပ္ပမေယတိနိုင်ခဲတယ်တိုင်းနိုင်ခဲတယ်လို့ခေါ်ဒုပ္ပမေယပုဂ္ဂိုလ်ရဲ့ဒုပ္ပမေယပုဂ္ဂိုလ်ရဲ့အပ္ပမေယပုဂ္ဂိုလ်အပ္ပမေယပုဂ္ဂိုလ်ဆိုတာဘုရားရှင်ကိုယ်တော်မြတ်ကြီးအစိန္ဒိယအစိန္ဒိယအပ္ပမေယအပ္ပမေယရှိတယ်လေဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့စိတ်တတ်တော်ကြီးကိုဘုရားရှင်ကိုယ်တော်မြတ်ကြီးတပားကလွဲပြီးဘယ်သူမှတိုင်လို့မရဘူးတဲ့မရဘူးတဲ့အဲ့ဒါကြောင့်မို့ဘေးလူတွေမသိနိုင်ဘူးအပ္ပမေယပုဂ္ဂိုလ်သိကိုမသိနိုင်တာအပ္ပမေယတိုင်ကိုမတိုင်နိုင်အဲ့လိုပုဂ္ဂိုလ်၃မျိုးရှိပါကိုယ်ပဲထဲပါတယ်လေကိုအမူအရာကိုကြည့်ပြီးကိုလူโซကြီးလို့သူများတွေသတ်မှတ်နေသလားကိုအပြောဆိုကိုကြည့်ပြီးတော့လူโซကြီးလို့သူများတွေသတ်မှတ်နေသလားကိုစိတ်ကူးကိုကြည့်ပြီးတော့ကိုအကြံစီတွေကိုကြည့်ပြီးတော့သူများတွေသတ်မှတ်နေသလားအမှန်ကတော့သူများတွေသတ်မှတ်တာမသတ်မှတ်တာခဏထားပါကိုဟာကိုကတော့သိတာပဲကိုလှုပ်နေတာကိုဆိုးတာကိုသိတယ်ကောင်းတာကိုသိတယ်ကိုပြောနေတာကိုဆိုးတာကိုသိတယ်ကိုကောင်းတာကိုသိတယ်ကိုစိတ်ကူးနေတာသူများမသိနိုင်အောင်လို့ကိုဟာကိုတော့သိတယ်ကောင်းရင်ကောင်းမှန်းသိတယ်ဆိုးရင်ဆိုးမှန်းသိတယ်တကယ်တရားလှုပ်အားထုတ်လာတဲ့အခါပိုသိပါတယ်တကယ်တရားရကျင်လာတဲ့အခါပိုသိလာတယ်ကိုစိတ်ကိုကိုသိလာတယ်ဆိုးတယ်လည်းသိလာတယ်ကောင်းတာလည်းသိလာတယ်အရင်တော့သိပါဦးကိုကိုဆိုးမှန်းလည်းမသိဘူးကောင်းမှန်းလည်းမသိဘူးသူများဆိုးမှန်းလည်းမသိဘူးကောင်းမှန်းလည်းမသိဟိုမှာစကိုင်းမှာညီမတယောက်ပြောသလိုပဲ။အိုးလူတွေကြည့်ပြီးတော့နော်တော်တော်လှုပ်နေတာ။ပြရားကိုခတ်ပြီးဟိုလှုပ်ဒီလှုပ်နဲ့တစ်ချက်မှမငြိမ်ဘူးတဲ့။အောင်မတဲဟုတ်ပါလားဆိုတော့ဟုတ်ဘူးတဲ့။ကိုလှုပ်တော့ကသူများလှုပ်မှမသိဘူး။ကိုနည်းနည်းငြိမ်လာမှသူများလှုပ်မှသိတာတဲ့။ကိုလှုပ်နေတော့ကတော့ကိုလည်းလှုပ်သူလည်းလှုပ်ဆိုတော့ဟုတ်လား။ကိုလှုပ်နေတဲ့အခါမှာသူများလှုပ်နေတာသိလား။မသိဘူးကိုငြိမ်းလာမှသူများလှုပ်တာသိလားအခုဒီလူတွေသူများလှုပ်တာသိဘူးလားသူများလှုပ်တာသိဘူးလားကိုကိုတိုင်းသိတယ်ကိုလှုပ်နေလားကိုငြိမ်းနေလားဆိုတာကိုစိတ်သက်တွေလှုပ်နေလားငြိမ်းနေလားလို့ဆိုတာသူတော်ကောင်းမှန်ရင်သူစရိုက်အလုပ်လုပ်နေတာကိုငြိမ်းနေတယ်ခေါ်သူတော်ကောင်းဖြစ်ချင်တဲ့ပုဂ္ဂိုလ်ဟာသူစရိုက်တွေလှုပ်နေရင်ငြိမ်းနေတယ်ခေါ်ဒုစရိုက်လှုပ်နေမှာဖြစ်တာလေလှုပ်နေတာလုံနေတာလုံနေတာဒုစရိုက်သမားတွေကဒုစရိုက်လုံနေရရင်သူဟာသူဘာဖြစ်လဲငြိမ်းနေတာဘာမှသူကပြတ်တော့သူစရိုက်လုံခိုင်းကြည့်ပါလားသူဟာဟင်းနဲ့ဖြစ်ကုန်တာဟာဟင်းနဲ့ဖြစ်ကုန်တာဘုရားရှိခိုးကြပါလားကွယ်ဆိုဟွန်းဟာကုန်ဖြတ်ကြပါလားကွယ်ဆိုဟွန်းအရင်မတော့အကုန်လုံကုန်တာကိုဘယ်ထဲပါသလဲကိုကိုဘေးလူတွေကလူโซကြီးရဲ့လို့တိုင်းတာလို့လွယ်အောင်ထိကိုဆိုးနေသလားတို့တို့တို့ဒီပြိဋ္ဌတ်တွေတော့အဲ့လိုလူမျိုးပါတော့ပါဘူးပါလားဟမ်ခုမပါပါဘူးခုမပါပါဘူးခုမပါဘူးဆိုတော့အရင်တော့မဟုတ်ဘူးကိုကအပြောဆိုးရတာလည်းပဲမလို့ကို့အတွက်ဆိုးရတာတပြားသားမှမပါဘူးသူတို့တွေကောင်းစေချင်လို့ကိုကဘာလုပ်ရတာလဲဘယ်သူတို့တွေကောင်းစေတော့ဒီမဲ့သူတို့တွေကောင်းစေရင်လို့ဆိုးတယ်ဆိုတော့ရှိကိုမရှိဘူးအိုးကဲနေလျက်ဆက်တဲ့နိုင်ဆိုစားပဲဖိုက်ဖိုက်ချောင်းမလားမချောင်းနေပြီဘယ်ချောင်းမှာတော့တအားစားထားကြတာဟုတ်ဥပုသ်ဆောင်မှာဆိုတော့ဥပုသ်ဆောင်မှာဆိုတော့တအားစားထားကြတော့ကိုယ်လည်းလိုက်ပြောတယ်စားဘယ်ပြော မလီဘုန်းကြီးဘာပြောပြောဆရာတော်ဘာပြောပြောမလီတို့မေတ္တာရှိလို့ပြောတာမဟုတ်ဘူးသူကသူ့ကိုသူမေတ္တာရှိပြီးရှောက်ပြောတာတို့အစားတော့သူတို့မေတ္တာရှိပြီးပြောတဲ့အောင်မေကဲဘုန်းကြီးကကိုယ့်ကိုမေတ္တာရှိပြီးပြောတာရဲ့သူတို့မေတ္တာရှိပြီးပြောတာရဲ့ဘယ်ဟာခံရတာကောင်းတော်တော်ပေါ့ဆိုးတယ်ဘုန်းကြီးတို့တို့မေတ္တာမရှိဘူးတဲ့ဆိုတော့တော်တော်ခံရခက်တာကိုလှုပ်တဲ့အမှုအရာကိုပြောတဲ့အပြောဆိုကိုကြံစီတဲ့စိတ်ကူးဟာကိုအတိဆုံးဆိုတယ်လို့ဘေးလူလည်းသိတယ်ဆိုးတာကိုဘေးလူသိတယ်ကောင်းတာကိုဘေးလူသိဖို့မလွယ်ဘူးဘေးလူတွေကအများသောအားဖြင့်ကောင်းတဲ့လူများလားဆိုးတဲ့လူများလားဆိုးတဲ့လူများဟုတ်ပါမမဟုတ်လားဆိုးတဲ့လူများလားနော်မကောင်းတဲ့လူများပါကိုနည်းနည်းလေးငြိမ်းလာတဲ့အခါကျတော့သူများတွေလှုပ်နေတာကိုဘာဖြစ်လဲ။သိသားလာတဲ့သူများဘလောက်ဆိုးလဲဆိုတာသိသားလာတယ်။ဒါပေမဲ့အပြစ်မတင်ပါဘူး။သူခမလှုပ်ချင်လို့လှုပ်ရတာမှမဟုတ်တာမငြိမ်းနိုင်လို့ဘာသူတို့မငြိမ်းနိုင်လို့လှုပ်တာမငြိမ်းနိုင်လို့လှုပ်တာလဲဆိုးတာဆိုးတာပဲဆိုးချင်လို့ဆိုးရတာလားဆိုးချင်လို့ဆိုးတာပေါ့အဲ့လိုမျိုးကိုဘယ်ထဲပါတယ်လဲ။နံပါတ်1သူပမေယပုဂ္ဂိုလ်ဘေးလူကြည့်ရင်လူဆိုးလို့သတ်မှတ်ရရင်အဲ့လိုလူမျိုးတရားမရှိဘူး။နံပါတ်2ဘေးလူတွေကသတ်မှတ်လို့ရတယ်။အနာဂံလီလားယဟန္တာလီလားလို့သတ်မှတ်လို့ရတယ်။ဒါပေမဲ့ကိုတရားမရှိမှန်ကိုအတိဆုံး။ဘာတရားမရှိတာလဲဆိုကိုမှစိတ်သက်ဆိုးတယ်ရှိနေသေးတယ်။ကာယကံလွန်ကျူးတဲ့စိတ်ဓာတ်တွေမရှိပေမဲ့လို့ဝစီကံလွန်ကျူးတဲ့စိတ်ဓာတ်တွေမရှိပေမဲ့လို့မနောကံလွန်ကျူးတဲ့စိတ်ဓာတ်တွေရှိသေးတယ်။ကာယကံဝစီကံလွန်ကျူးတဲ့စိတ်ဓာတ်မနောကံလွန်ကျူးတဲ့စိတ်ဓာတ်မရှိပေမဲ့လို့အထဲမှာရှိနေသေးတယ်။ဒါမြင့်တပည့်တော်တို့တရားအထုတ်တာစိတ်ကောင်းလေးမွေးရင်ရရောလားစိတ်ကောင်းလေးမွေးရင်ရရောလားစိတ်ဆိုးလေးပင်ရရောလားဆိုတော့ဘသူ့ပေါ်မှာတပည့်တော်မကောင်းစိတ်မွေးတာမျိုးမရှိပါဘူးဆိုရင်တရားရမလားလို့မေးရင်ကိုဘလောက်ထိတရားရတဲ့အဆင့်လိုချင်တာလို့လူလောကမှာသူတော်ကောင်းဖြစ်ရုံလောက်ဆိုရင်တော့ဟုတ်ပြီပေါ့ဘသူ့ပေါ်မှာစိတ်ကောင်းမမွေးဒါပေမဲ့အတွင်းမှာအရင်အမျက်နဲ့ကိုခိုင်မြဲနေတဲ့စိတ်ဓာတ်ဆိုးကြီးတွေရှိတယ်။အဲ့ဒီစိတ်ဓာတ်ကြီးတွေကိုဖယ်ပစ်လိုက်မှပါဖြစ်မှာ။တကယ်ကိုဖယ်နှုတ်ပစ်မှဒိဋ္ဌိနဲ့ဝိသိကိစ္စကိုဖယ်နှုတ်မှမိစ္ဆာဒိဋ္ဌိနဲ့ဝိသိကိစ္စကိုဖယ်နှုတ်မှသောတာပန်ဖြစ်တယ်။အဲ့ဒါမျိုးကိုကိုတရားရတယ်ခေါ်တာလား။ဒါမှမဟုတ်ရင်ကာမဂုဏ်ဒီဝဋ်ထုအာယုံကာမဂုဏ်တွေရှိတဲ့ကာမလောကကိုတစ်ချိန်ပဲလာတဲ့တက္ကဒါကခုနှစ်ကြိမ်ပြန်လာရင်သောတာပန်တစ်ကြိမ်လောက်ပဲပြန်လာမဲ့စိတ်ဓာတ်မျိုးတွေရှိသွားတာလားဒါမှမဟုတ်ရင်တစ်ခါမှပြန်မလာတော့မဲ့အနာဂံလိုစိတ်ဓာတ်မျိုးတွေရှိသွားတာလားဒါမှမဟုတ်ရင်စိတ်ဓာတ်ဆိုကိလေသာတွေတစ်ခုမှမရှိတော့တဲ့ယဟန္တာမျိုးဖြစ်သွားတာမျိုးကိုတရားရတယ်ခေါ်တာလားကို့အထွာနဲ့ကိုပေါ့ကို့စိတ်ကောင်းမွေးနိုင်ရင်စိတ်ကောင်းမွေးနိုင်တဲ့သူလောက်တော့တရားရတယ်ပေါ့လူမသိအောင်စိတ်ကောင်းလူသိအောင်ထိစိတ်ကောင်းမွေးနိုင်တယ်လူမသိအောင်တော့စိတ်ဆိုးတွေရှိနေတယ်အဲ့ဒီအဆင်နဲ့အဲ့ဒီအဆင်ပဲဒါတော့မပြန်ပြောရင်မေးတဲ့မေးခွန်းမျိုးကိုပြန်ပြောရင်စိတ်ကောင်းလေးမွေးယုံနဲ့တရားရပါလားစိတ်ဆိုးလေးပယ်ယုံနဲ့တရားရပါလားဆိုကိုယ်အဆင်နဲ့ကိုယ်ပဲယဟန္တာအရှင်မြတ်ကြီးဖြစ်လောက်အောင်ထိစိတ်ကောင်းမွေးနိုင်ရင်ယဟန္တာဖြစ်ခြင်းနဲ့သူအတွက်တရားရတာယဟန္တာအရှင်မြတ်ကြီးဖြစ်လောက်တဲ့စိတ်ဆိုးတွေပယ်နိုင်နေဆိုရင်လေယဟန္တာဖြစ်တဲ့လောက်တရားရတာအဲ့ဒါလိုပဲသောတာပန်ဖြစ်တဲ့လောက်တရားရတာတရားကိုကိုဘာပေးတယ်နဲ့တိုင်းမှာလဲတခုတော့ရှိတာဗောလေအရင်ဆိုးတာမျိုးအခုမဆိုးတော့ဘူးဆိုပြီးဘာရလာတာမတရားရလာတာလားတရားရလာတာလားအရင်ဆိုးတာမျိုးအခုမဆိုးတော့ဘူးဆိုဘာရလာတာအဲ့ဒါမျိုးဒုပရိသတ်တွေကိုင်းဘာရမလဲအရင်ဆိုးတယ်လို့မျိုးအခုမဆိုးတော့ဘူးအခုဆိုးတယ်လို့မျိုးနောက်သိကြလားဟဲ့နင်တို့တရားရပြီလားဆရာတော်တခါတလေရလိုက်တခါတလေမရလိုက်အော်ကြည်သမ်းပါတယောက်တည်းနေတယ်ဆိုတာဘေးကိုခယူးစိုက်တာလားမစိုက်တာလားဟမ်ဘေးကိုခယူးစိုက်တာလားမစိုက်တာလားဟမ်တယောက်တည်းနေတယ်ဆိုတာဘေးခယူးစိုက်တာလားမစိုက်တာလားဟမ်စိုက်တာလားမစိုက်တာလားဘေးကြည့်ရင်ဘာတွေ့မှာလဲ မဲတဲဟုတ်ပါလားဘေးကျင်ပါတွေ့ပါလေခုဒီလူတွေဘေးမကြည့်ဘူးလဲကြည့်လားမကြည့်တော့ဘူးစံလေးတစ်ချောင်းရေးထားတယ်ဘေးကျင်ဘေးတွေ့တယ်ဘေးကြည့်ဘူးလားဟမ်ကြည့်ဘူးတယ်ဘေးကျင်ဘေးတွေ့မှာအဲ့ကြတော့ပြောတယ်အရှင်ဖះဘေးကျင်ဘေးတွေ့လို့ဆိုဒုက္ခပါပဲဘေးမကြည့်လို့ရမလားဆိုတော့ကောက်ရေးလိုက်တယ်နောက်တစ်ချောင်းဘေးမြင်ဘေးกินနေဟုတ်လားဘေးမြင်ဘေးกินနေအမှန်ဘေးဆိုတာပယ်ရမှာလားမယ်ဒါကြမပယ်ရဘူးလားဒါကြမပယ်ရဘူးလေမြန်းတာပြောတာသမီးလေးသူတို့မပယ်ခိုင်းမအောင်ဘေးကျင်ဘေးတွေ့တယ်နော်ဘေးမြင်ဘေးกินနေဘေးကိုလောဘဒေါသမောဟတွေနဲ့လိုက်ကြည့်သမျှဘယ်သူတွေ့မှာကိုပဲဘေးတွေ့မှာဘေးကိုအသိဉာဏ်လေးနဲ့ကြည့်တော့ဘာဖြစ်လဲဘေးမြင်ပြီးတော့ဘေးกินနေအဲ့ဒါနဲ့မို့ဒုက္ခသစ္စာလောကကြုံရဆုံရသမျှတွေဟာဘေးတွေဒုက္ခတွေပဲအဲ့ဒီဘေးဒုက္ခကိုမကြည့်လို့လည်းမဖြစ်ဘူးမကြည့်လို့ဖြစ်လားမကြည့်လို့မဖြစ်ဘူးလေဘယ်လိုကြည့်ခိုင်းဘေးကြည့်ဘေးတွေ့မှာပဲကိလေသာနဲ့ကြည့်ရမှာလားဉာဏ်နဲ့မြင်ရမှာလားဖြီးရတော့အဟုတ်ပဲညံနေမြင်ရမှာဟိုဒီအရှင်မြတ်တပါးတယ်နော်ထိုင်လဲတပါးတယ်လျှောင်းလဲတပါးတယ်ဘယ်ဆိုဟုတ်တယ်အဲ့တော့သိရင်ဒါရပြီနော်ခရင်းညတရားပွဲမဟုတ်လဲရပြီပြန်လို့ရတယ်ဒီအရှင်မြတ်တပါးတယ်နေတာဘုရားတာတို့ခေါ်ဖို့မလွယ်ဘူးနော်တပါးတယ်နေတာကသူတို့ပြောသလိုတပါးတယ်ထိုင်တာမျိုးတပါးတယ်လျှောင်းတာမျိုးအတိတ်ပဲမဟုတ်တော့ဘူးမူလကမ္မထံကိုမစွန့်ဘဲနဲ့စိတ်ကလေးတစ်ပါးတည်းတရားထိုင်နေတာမူလကမ္မထံနဲ့စိတ်ညောင်းသွားရင်လူညောင်းလို့လျှောင်းတယ်လို့ထိုင်လို့ညောင်းလို့လျှောင်းတယ်လို့စိတ်ကလေးပါဖြစ်တာလေလျှောင်းတာစိတ်ကတတိကိုလျှောင်းတယ်တတိကအာယုံပေါ်မှာလျှောင်းစိတ်ကတတိကိုလျှောင်းတယ်တတိကပညာကိုလျှောင်းတယ်ပညာကအမှန်တရားကိုလျှောင်းတယ်ပြန်ပြောမယ်ပြန်ပြောမယ်စကားစိတ်ကဘယ်ပေါ်စိတ်ညောင်းတော့ဘယ်ပေါ်လျှောင်းတယ်တတိပေါ်လျှောင်းတတိယအာယုံမလျောင်းနေနောက်တစ်မျိုးကစိတ်ကတတိဘောလျောင်းနေတတိကဉာဏ်ဘောလျောင်းနေဉာဏ်ကအမှန်တရားဘောလျောင်းနားရှုပ်လားဟုတ်ကဲ့နားမရှုပ်ပါဘူးဆိုရှုပ်အောင်ပြောအောင်ကဲကိုမိသားစုတော့ကိုဆွေမျိုးသားချင်းတော့လှုပ်ဖို့ကင်ပဲတော့မိတ်ဆွေအပေါင်းအသင်းတို့မရှိဘူးလားရှိလားကိုဘေးမှာဘေးလူတွေမရှိဘူးလားရှိလားရှိတယ်ကိုဘေးကလူရဲ့သူများဘေးကလူရဲ့တူလားဟမ်ကိုနဲ့အပေါင်းအသင်းမိတ်ဆွေတငယ်ချင်းကိုဘေးကလူကပါလေကိုလူဟုတ်တယ်မလားကိုဘေးကလူကဟုတ်လားကိုအိမ်မှာဘယ်သူနဲ့နေတာဒီမဲ့ကိုလူဆိုတာမရှိဘူးလားရှိလားကိုလူရဲ့သူများလူရဲ့ကိုလူရဲ့ကိုလူနဲ့သူများလူနဲ့ဘာတို့သဘောကြသူများလူတွေလာတယ်တော့ပြောမနေနဲ့တော့ပြောတယ်ကဟုတ်လားဘေးလူကိုခွဲလိုက်ပြန်ရင်ကိုလူရဲ့သူများသူ့လူရဲ့ကိုလူရဲ့သူ့လူရဲ့မင်းလူရဲ့ဘယ်နှမျိုး3မျိုးဟုတ်တယ်မလားဒီယောဂီတွေအိမ်ငိုင်လားမသူရှေ့ကချပေးပြီးဆိုခိုင်းအောင်မနဲ့အိမ်ငိုင်လားဘယ်ငိုင်မှာခုနအိတ်ထားကြတော့ကဲလိုက်ဆိုငိုင်ငိုင်မငိုင်ငိုင်ဆိုကိုဘေးရလူကိုလူသူဘေးရလူသူလူမင်းဘေးရလူမင်းလူမဟုတ်ဘူးလားကဲအဲ့ဒါတော့လိုက်မဆိုနဲ့မဟုတ်ဘူးလားကဲကတော့ကိုဘေးရလူကိုလူသူဘေးရလူသူလူမင်းဘေးရလူမင်းလူအမှန်ကတော့ဘေးလူဟာဘေးလူပါပဲအဲ့ချင်းပြေသွားမလားမသိဘူးဟေးဘေးလူဟာကိုဘေးရလူဟာအမွဲဘေးလူပါဆိုပါကိုလူလို့ ูพี่อ่ะหลูอ่ะกูหลูถ้าไปแม้บี้หลูเนาะห่มล่ะกูพี่อ่ะหลูอ่ะกูหลูถ้าไปบาเลยอมันอ่อเบี้หลูอ่ะเบี้หลูบาเว้ยบาหลูเบี้หลูขอดาแล้วตีล่ะเบี้มาชิโลล่ะเบี้ทุกข์เบี้หลูล่ะเบี้ทุกข์อ๋อไอ้หลูล่ะห่มล่ะไอ้หลูล่ะดิโลดิโลเนาะซ้อๆไปเจ้าหน้าการกมารีเนี่ยถ่ายสกาปิ้วเองเนี่ยอมรีตะยาขอดาตลอดช่อท่าเลยโยคีတွေကတကယ်ကိုခေါ်ချင်တဲ့အတိုင်းသာခေါ်လိုက်ရလို့ကတော့လေဒီရပြန်သွားရင်ရှိနေရှိရခေါ်ပြီးအကုန်လုံးအဲ့ဒါကြောင့်နည်းနည်းရှော့ထားတာအမှန်ကတော့ဘေးလူဟာဘေးလူပဲဘေးဒုက္ခပေးတာဘေးလူဟုတ်လားကိုယ့်ကိုယ်သွားမရနေမရထိုင်မရရက်မရစားမရပြုတ်မရဘာသူရှုပ်နေတာအမှန်နည်းနည်းသဘောပေါက်လားဒါမဲ့တခုတော့ရှိတယ်အမှန်မှန်တာကိုမှန်တဲ့အတိုင်းသိထားရမယ်ဒါမဲ့သိတဲ့အတိုင်းပြောမရဘူးအိမ်ပြန်ရောက်လို့ခေါ်ကြပြောကြတော့ဟေ့ကိုလူအဲဘယ်လောက်ကောင်းထားလဲဟုတ်လားအဆင်ပြေခြင်းဘယ်လိုခေါ်မလဲကိုလူအမှန်တရားအတိုင်းဆိုရင်တော့ဟေ့ဘေးလူလို့သွားမခေါ်နဲ့ပြဿနာတက်ကုန်မှာသာသမီနာဘေးလူလားအမှဘေးလူတယ်โอ้จิจิจုံว่าสงฆ์ตะญะนี่ฮะเบทุกข์นี่บาล่ะหอดิอရှင်เนี่ยติชาตะบอหุล่ะหอดิอရှင်เนี่ยติชาตะบอโลกะเนี่ยมาจုံว่าตะญะเบทุกข์ไปนี่ดิอายุดีเด้ก็นี่ပြီးတော့เบกินหยังဖြစ်တဲ့นิพพานကိုရောက်ခြင်းเนี่ยဆိုရင်ကိုယ်စိတ်ကိုအဲ့ဒီเบทุกข์ไปတဲ့อายุတွေကိုไปခုမသွားတော့กายเวรณาสิทธะธรรมอมันไดกายဆိုတာလဲအပေါင်းအစုဝေဒနာဆိုတာလဲခံစားမှုစိတ်ဆိုတာလဲသိတတ်မှုဓမ္မဆိုတာလဲသဘောတရားกายเวรณาสิทธะธรรมအဲ့ဒီအာယုံမှန်သမျှဘေးကြီးပဲကိုနဲ့ဆိုင်လားကိုနဲ့ဆိုင်လားအရေးကြီးတယ်အရေးကြီးတယ်တရားအထုတ်နေကြတဲ့အဟောင်းတွေရှိတယ်မသိတဲ့သူတွေရှိတယ်အနွမ်းတွေရှိတယ်ပြန်ပြောမယ်ကာယဝေဒနာစိတ်တဓမ္မအဲ့ဒီအာယုံ၄မျိုးဟာဘာသစ္စာလဲဒုက္ခသစ္စာကာယကြုံမှာပဲရုပ်ပိုင်းနဲ့ဆိုင်ရာဝေဒနာနဲ့ကြုံမှာပဲစိတ်တပိုင်းဆိုင်ရာစိတ်နဲ့ကြုံမှာပဲစိတ်တပိုင်းဆိုင်ရာဓမ္မကြုံမှာပဲရုပ်ရောနိုင်ရောဆိုင်ရာအဲ့ဒါလိုကြုံနေကြတယ်အဲ့လိုကြုံသမျှဆုံသမျှဟာပယ်ရမှာလားပွားရမှာလားဘာလို့ရမှာပိုင်းချပြီးတော့တိရမှာဘာပိုင်းချပြီးတိရမှာလဲလို့မင်းယုတ်ကဒီလိုကွဲ့နန်းကဒီလိုကွဲ့ယုတ်ကြီးကဖြစ်သွားတယ်ကွဲ့နန်းကြီးကဖြစ်သွားတယ်ကွဲ့ယုတ်ကြီးကပြက်သွားတယ်ကွဲ့နန်းကြီးကပြက်သွားတယ်ကွဲ့ခဏထားပေါ့ဘာပိုင်းချတိရမှာတုံးလို့ပြောရင်ဒီလူတွေတိအောင်ပြောရင်ကာယဟာကာယပဲကိုနဲ့မဆိုင်ဘူးဝေဒနာဟာဝေဒနာပဲကိုနဲ့မဆိုင်ဘူးစိတ်ဟာစိတ်ပဲကိုနဲ့မဆိုင်ဘူးဓမ္မဟာဓမ္မပဲကိုနဲ့မဆိုင်ဘူးကိုနဲ့မဆိုင်ဘူးလေးကိုသဘောပေါက်အဲ့ဒါလေးကိုအရင်ထည့်လိုက်တာပြန်ပြောပါမယ်အရေးကြီးပါလေစောစောကပြောခဲ့တာကကာယကာယ ानु ပတိဝိဟရတိအန္တပိတံပ္ပဇာနောတတိမဝိနေယလောကေအဘိဇ္ဇာဒေါမနတအဘိဇ္ဇာဒေါမနတဆိုးတာတွေဖယ်ရမယ်ဒါမှမဟုတ်ရင်အန္တပိတံပ္ပဇာနောတတိမဝရိယတတိပညာတွေရှိအောင်လုပ်ရမယ်အဲ့ဒါကြမ်းမှသာလေကာယကိုကာယရယ်လို့သိလာမယ်လို့ပြောတာကာယကိုကာယရယ်လို့သိရုပ်ကိုရုပ်လို့သိယုံနေမရဘူးအဲ့ဒီကာယကိုကာယရယ်လို့သိရုပ်ကိုရုပ်ရယ်လို့သိအဲ့ဒါဟာဘေးကိုနဲ့မဆိုင်ရှင်းလားအဲ့ဒါဟာဘေးကိုနဲ့မဆိုင်ဘူးနားလည်လားမသိပါဘူးခုလို့ပြောတာဘလို့ဟောပြန်သိနားမလဲဘူးနားမလဲနားလဲအောင်ပြောကဲစားနေတဲ့ထမင်းကိုနဲ့ဆိုင်လားမဆိုင်လားဟမ်ကဲထမင်းစားတော့မယ်ဆိုရင်ကဲမနေ့ကထမင်းကြော်မို့လားပေးသီးတောင်လေးတွေပါလားပြောင်းမှုပါလားကော်ပီတုတ်တို့ပါတို့ရောကော်ပီတုတ်ပန်းမုံလာလားပါလေပန်းလားအဲ့လိုအစာတွေလည်းပါလားပြန်အောင်ပေါ်လာပြီနော်အကူနဲ့ဆိုင်လားမဆိုင်ဘူးလားမိဖို့တည်းကဟာကိုနဲ့ဆိုင်သလား ဆုံးအုပ်ထရေကကိုနဲ့ဆိုင်သလားကိုပခံနဲ့ရောက်မှာဆိုင်မလားဟမ်ဆိုင်နေလို့မနေနဲ့ဆိုင်နေလို့မနေနဲ့ပြောင်းမှုလေးနဲ့ဗာလေးနဲ့ညာလေးနဲ့ထမင်းကြော်လေးစမ်းမလားဟာတကားကြီးအဲ့ဒါအစာအိမ်နဲ့မတည့်ဘူးလေဆိုပြန်ပေးလိုက်ရအိုးထဲမှာကိုနဲ့မဆိုင်ဘူးထင်ပေမဲ့လို့ကိုနဲ့မဆိုင်ဘူးလို့ထားနိုင်ပေမဲ့လို့အုတ်ထဲမှာကိုနဲ့မဆိုင်ဘူးလို့ထားနိုင်ပေမဲ့လို့ပကံနဲ့ရောက်ရင်ဆိုင်နေထင်နေဇုံးနဲ့ခတ်လိုက်တဲ့အချိန်မှာဆိုင်နေထင်နေသဘောပေါက်လားမသိဘူးခင်ဗျာဒါကာယရုပ်အပေါင်းအစုပဲကာယကိုကာယလိုပဲထထလိုက်အောင်မရှင်းပြသေးဘူးအဲ့ဒါကိုကြုံသမျှဟာကိုနဲ့ဆိုင်နေထင်သလားမဆိုင်ဘူးထင်သလားဟမ်ဆိုင်နေထင်တာကိုစိတ်သက်ဆိုးလို့ခေါ်တယ်နိဗ္ဗာန်ဒီဟူသောတရားကိုမျက်မှောက်ပြုဖို့ရာအတွက်အဲ့ဒါကိုဆိုင်နေထင်နေဘာလို့ခေါ်တာလဲစိတ်သက်ဆိုးလို့ခေါ်တယ်သူလိုကိုလိုလူကောင်းဖြစ်ဖို့ကတော့ဟေ့အဲ့လိုလေးဆိုင်နာနေတော့လူဆိုးကြီးဖြစ်မှာတော့ဟုတ်လားကိုစားတဲ့ပကံကိုစားမဲ့ပကံနဲ့ကိုစားမဲ့ထမင်းဟင်းကိုနဲ့မဆိုင်လို့ဘယ်သူကဆိုင်မှာတော့ကိုနဲ့ဆိုင်နေပြောတာများလူဆိုးလားဆိုတော့လူတော့မဆိုးဘူးအလုတ်လည်းမဆိုးဘူးအပြောလည်းမဆိုးဘူးစိတ်ဓာတ်လည်းစိတ်ကူးလည်းမဆိုးဘူးဘာလေးဆိုးနေတာလဲစိတ်ဓာတ်ကလေးကကိုဆိုင်နေထင်းနေတာကိုဆိုင်နေထင်းတဲ့အတွက်ကြောင့်မို့ဒီအမြင့်ကပြောရမလားအနှိမ့်ကပြောရမလားမသိဘူးအနှိမ့်ကစပြောရရင်ဒီပကံနဲ့ကထမင်းဟင်းကကိုဆိုင်နေလို့တွက်လိုက်တဲ့အတွက်ကြောင့်မို့လူချင်းစိတ်ပြောင်းနေတယ်ကိုစားဖို့ဆိုင်နေလို့တွက်လိုက်တဲ့အတွက်လူချင်းစိတ်ပြောင်းနေတယ်ဒါအောက်ထစ်ဆုံးအခြေခံကစပြောအမြင့်ဆုံးကပြောရင်ဒီဟာဟာကိုနဲ့ဆိုင်တယ်လို့ပြောနေတဲ့အတွက်လောကထဲမှာပါတဲ့ဒီကာယရုပ်အပေါင်းအစုဒီအစားအသောက်ဟာကိုနဲ့ဆိုင်တယ်လို့ထင်နေသမျှကာလပတ်လုံးနိဗ္ဗာန်ကိုကိုနဲ့ဆိုင်တယ်ဆိုတဲ့စိတ်မပေါ်ဘူးအဲ့ဒါမြင့်သွားလားရှုပ်သွားလားဘယ်စိတ်တက်ဆိုးကိုပယ်ရမှလဲလို့ပြောရင်စိတ်ကောင်းလေးရှိတယ်စိတ်ကောင်းလေးရှိတယ်စိတ်ကောင်းလေးရှိတယ်ဟေးမိဖို့တဲကမိဖို့တဲကအိုးတဲကအိုးတဲကထမင်းကျော်ကိုနဲ့ဆိုင်လာယောဂီတွေကမဆိုင်မှုပြောပေမဲ့ကျော်တဲ့လူကဆိုင်နေကျော်တဲ့လူကကျော်တဲ့အိုးထဲမှာကျော်တဲ့ပစ္စည်းကသူဆိုင်နေတယ်သူခူးပေးလိုက်တော့သူနဲ့ဆိုင်လာမဆိုင်ဘူးအုတ်သေးသွားတဲ့ဝေယဝတ်ဆက်လုံနေတဲ့သားတွေသမီးတွေကအုတ်ထဲကထမင်းသူသေးသွားတယ်ဘယ်သူဆိုင်သေးသွားတဲ့လူကဆိုင်လာဟုတ်သူကအုတ်လေးချပစ်လိုက်တော့အုတ်ထဲကနေပကံနဲ့ထည့်ပစ်လိုက်တော့ဘသူဆိုင်သွားပကံပိုင်ရှင်ကဆိုင်သွားတယ်ဟုတ်လားဇွန်းလေးခတ်လိုက်တော့ဇွန်းပိုင်ရှင်ကဆိုင်သွားတယ်အဲ့ဒီဆိုင်သွားတယ်ဆိုင်သွားတယ်ဆိုင်နေဆိုင်နေဆိုတဲ့စိတ်ဓာတ်ဟာကုသိုလ်ဖြစ်ဖို့များလားအကုသိုလ်ဖြစ်ဖို့များလားကိုယ့်ကိုစဉ်းစားလွယ်လွယ်မဖြေနဲ့ဘုံကြီးကြိုက်မဖြေနဲ့ဘုံကြီးကြိုက်မဖြေနဲ့တကယ်ကိုကစိတ်ဓာတ်ကောင်းဘယ်ဟာတိမိုးရမှာလဲတလောကလုံးငါနဲ့မဆိုင်ဘူးဆိုတဲ့စိတ်ဓာတ်မွေးရမှာလားတခုခုလေးရတော့ကိုနဲ့ဆိုင်နေဆိုတဲ့စိတ်မွေးရမှာလားဖြစ်စေချင်တာကတော့တလောကလုံးဘယ်ဟာမှကိုနဲ့မဆိုင်ဘူးပြောခဲ့ပြီးပြီးကိုဘေးကလူကိုလူမင်းဘေးကလူမင်းလူသူ့ဘေးကလူသူ့လူအမှန်ကတော့ဘေးလူဟာဘေးလူပါပဲကိုကိုဘေးဒုက္ခပေးလို့ဘေးလူလို့ပြောတာတဲ့ကိုနဲ့ဆိုင်ကိုမဆိုင်လို့ကာယကာယမန်တိတယ်မဆိုင်မန်တိရမယ်သိဖို့သိနေအများကြီးနော်ကြိုက်တဲ့ပေဒံနဲ့တိုင်းနော်ကြိုက်တဲ့ပေဒံနဲ့တိုင်းနော်ဆိုင်နေလို့ဖြစ်နေရင်စိတ်ဓာတ်ဆိုးတွေပေါ်တဘောတိုးတဘောဆိုင်နေလို့သိနေရင်စိတ်ဓာတ်ကောင်းတွေညော့တဘောမဆိုင်ဘူးလို့သိရင်စိတ်ဓာတ်ဆိုးတွေညော့တဘောမဆိုင်ဘူးလို့တဘောပေါက်လို့ရှိရင်စိတ်ဓာတ်ကောင်းတွေတိုးတဘောကဲအခုကြောင်းကြောင်းနေဟုတ်လားခုယောဂီဆောင်တွေမှာအိပ်နေတယ်ခုယောဂီဆောင်တွေအခန်းတွေကိုယ်ကတည်းကကိုယ်အိပ်ရာတွေမရှိဘူးလားရှိတာအဲ့ဒီအိပ်ရာတွေကိုယ်နဲ့ဆိုင်လားကိုယ်နဲ့ဆိုင်တာဘယ်မှာလဲကိုယ်အိပ်ရာဘယ်မှာလဲဩကောင်းကိုယ်ဆိုင်တဲ့အိပ်ရာဘယ်မှာတော့ဆိုအိမ်မှာတဲ့အခုလေတော့အိမ်မှာခောက်သိမ့်လိုက်ကာယကိုကာယမှန်သိဝေဒနာကိုဝေဒနာမှန်သိစိတ်ကိုစိတ်မှန်သိဓမ္မကိုဓမ္မမှန်သိကာယဝေဒနာစိတ်တဓမ္မတွေဟာလောကဒုက္ခတစ္ဆာကြီးကြီးကျယ်ကျယ်စကားလုံးတွေနဲ့မပြောတော့ဘူးဘာနဲ့ကြုံကြုံဘာနဲ့ဆုံဆုံကိုဆိုင်နေလို့ထင်တဲ့သူရဲ့ကိုနဲ့မဆိုင်ဘူးလို့သိတဲ့သူရဲ့မကွာဘူးလား မကွာဘူးလ
ားဆိုင်နေလို့ထင်တဲ့သူရဲ့မဆိုင်ဘူးလို့သိတဲ့သူရဲ့ဘာလို့စိတ်ပူတတ်စိတ်ပူခြင်းလားမပူခြင်းဘာလို့နဲ့မှပြောအရင်လူကြီးထမင်းစားတော့မယ်ငါတို့မဆိုင်အဲ့လိုမဟုတ်ဘူးတလွဲဖြစ်မှလည်းတအားဆိုတော့သူတို့ဟောတာဟောတယ်မနေ့တော့ကလိုက်လိုက်ရှင်းနေရဟဲ့စားစရာကတော့ဘာလို့မှမလဲစားရမှာကိုဗဇက်ထဲမထဲမချင်းတီပါလေကိုနဲ့မဆိုင်ဘူးအလူကန်လာရင် तू ဆိုင်သွားမှာဟုတ်လားစားခြင်းနဲ့လူလာရင် तू ဆိုင်သွားမှာကိုနဲ့ဆိုင်နေဆိုရင်ကိုစားခြင်းပြီးတော့ဘသူကမှပေးမဆိုင်ရင်တော့ကိုအရင်ဘသူနဲ့ဆိုင်ကိုယ်ရဘလူနဲ့ဆိုင်အမွေခွဲရတော့မှာလားအဲ့ဒါပဲအဲ့ဒါပဲအစိုးကြီးကလေးကကိုနဲ့မဆိုင်ဘူးကိုအိတ်တဲ့အိယာကိုနဲ့မဆိုင်ဘူးကိုအိမ်ကိုနဲ့မဆိုင်ဘူးကိုဝတ်တဲ့အိမ်ကြီးဟောကိုနဲ့မဆိုင်တော့ဘလူနဲ့ဆိုင်တော့ကိုအိတ်တဲ့ကိုဝတ်တဲ့အိမ်ကြီးကြတာဟိုဟာကိုမဆိုင်ဘူးလို့နေနိုင်ပေမဲ့ဒီဟာကိုတော့ဆိုင်နေထင်တတ်တယ်နားရှုပ်ကုန်မှာမလို့กายကိုกายမှန်သိမယ်เวทนาကိုเวทนาမှန်သိမယ်စိတ်ကိုစိတ်မှန်သိမယ်ဓမ္မကိုဓမ္မသိမယ်အဲ့ဒီกายเวทนาစိတ်ဓမ္မပါဠိတွေနားမလည်ဘူးဖုရားဆိုနားမလည်နဲ့အချိန်မရွေးအချိန်မရွေးกายเวทนาစိတ်ဓမ္မတစ်မျိုးမျိုးနဲ့တော့ဘာလုပ်နေမှာလဲသုံးနေမှာပဲကိုယ်စိတ်နဲ့ဘာလုပ်နေမှာလဲသုံးနေမှာအဲ့ဒီသုံးနေတဲ့အခိုင်မှာကိုယ်ဆိုင်နေထင်ရင်တို့ထင်သွားတတ်တယ်ကိုယ်ဆိုင်တို့ထင်ရင်တို့ထင်သွားတတ်တယ်အဲ့ဒီစိတ်ဆိုးကိုပယ်ရမှာသောတပန်ဖြစ်ခြင်းဘောမောင်လားအဲ့ဒါကိုပယ်လိုက်တော့မှစိတ်ဓာတ်ကောင်းလာတယ်အဲ့ဒီစိတ်ဓာတ်ကိုမျိုးကောင်းမျိုးဖြစ်အောင်ကြိုးစားရမှာသောတာပန်ပုဂ္ဂိုလ်ဖြစ်သွားပြီဆိုရင်ပုထုဇဉ်နဲ့ဘယ်တော့ကွာတယ်လဲဆိုရင်သောတာပန်ပုဂ္ဂိုလ်မှာကိုယ်ဆိုင်နေထင်တာမျိုးမရှိတော့ကိုယ်ဆိုင်နေမထင်တာမျိုးမရှိတော့တဲ့အတွက်ကြောင့်ဘယ်တော့ထိမှဒုက္ခတွေနည်းသွားတယ်လဲဘယ်တော့ထိမှဘေးဒုက္ခတွေနည်းသွားတယ်လဲဆိုရင်လူတယောက်ဟာတမန်းမြက်၊ကိုင်းတော်ဟာကိုင်းမြက်ပေါ့။ကိုင်းမြက်တမြက်ကိုတပင်ကိုဆွဲနှုတ်အရွက်ကလေးတရွက်ယူပြီးဖြတ်တောက်ပြီးတော့အဲ့ဒီကိုင်းမြက်ကလေးနဲ့သမုဒ္ဒရာပေးသွား။သွားပြီးတော့သမုဒ္ဒရာထဲကိုကိုင်းမြက်ကလေးကိုဗာလုလိုက်။ထဲလိုက်၊စိန်လိုက်။စိန်လိုက်ပြီးရင်အတန်လေးဆွဲမှလာ။ကဲရေဒီပါမလားဦးလားပါလာလား။အများကြီးလား။နည်းနည်းလေး။သမုဒ္ဒရာရေနဲ့အဲ့ဒီကိုင်းမြက်မှာကပ်ပါလာတာနဲ့ဘယ်ဟာများ။အဲ့ဒီပန်းလာကပ်ပါလာတဲ့ရေကိုခုနှစ်ခါခံလိုက်ဦးခုနှစ်ခါခံလိုက်ခုနှစ်ခါခံလိုက်ရင်ရေကြံသေးလားမဆိုးသလောက်ကလေးပဲကြံနေကြံနေတကယ်သောတပန်ဖြစ်သွားကိုနဲ့ဘာမှမဆိုင်ပါဘူးလို့သဘောပေါက်သွားတဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်ကြောင့်မို့အဲ့ဒီသမုဒ္ဒရာလောက်များတဲ့ရေသမုဒ္ဒရာတွေကရေလောက်များတဲ့ဒုက္ခတွေကင်းသွားတယ်ကင်းသွားတယ်မကွာဘူးလားကွာလားပုထုဇဉ်နေမှာဒါငါဆိုင်နေဒါငါဆိုင်နေဒါငါဆိုင်နေဒါငါနဲ့ဆိုင်နေလုံနေတဲ့အတွက်ကြောင့်မို့ကိုဒုက္ခတွေကြုံရရင်သမုဒ္ဒရာထဲမှာရှိတဲ့ရေတော့ဒုက္ခတွေကြုံအောင်မယ်ငါနဲ့မဆိုင်ပါဘူးကွာလို့သဘောပေါက်တဲ့အသိဉာဏ်နဲ့သောတာပန်ဖြစ်လို့ကိုထင်းချင်းလို့ထင်တတ်တဲ့ဆိုင်နေထင်တတ်တဲ့မိစ္ဆာဒိဋ္ဌိမရှိတော့ရင်အဲ့ဒီမျက်ဖြားမှာခုနှစ်ချက်ခါလိုက်လို့ကတ်နေတဲ့ရေတော့ပဲဒုက္ခကြုံရတော့မယ်လေ။ကဲ။မကွာဘူးလားကွာ။ဒီမနော်ဒီမှာရောက်လာတော့တော့နော်။ဘာပြောပြောအဲ့ဒီစိတ်ကလေးတော့အပိုင်ယူသွားလိုက်ကြ။ဘယ်ဟာကိုနဲ့ဆိုင်နော်။ဘယ်မှာမဆိုင်။အိမ်လည်းပြန်ရောက်ဟာနင်တို့ဘုန်းကြီးဘာတရားဟောတော့။ကဲအဲ့လိုဆိုဆေးနော်။လောကသဘောရှိတယ်ဓမ္မသဘောရှိတယ်သမုဒိသစ္စာလောကပညာသဘောရှိတယ်ပရမတ္ထသစ္စာဓမ္မသဘောအမှန်ရှိတယ်အမှန်တကယ်ကျင့်ပြီးတော့တကယ်သဘောပေါက်ရမှာကဘယ်ဟာမှကိုယ်နဲ့မဆိုင်ပါဘူးဟုတ်လားဘယ်ဟာမှကိုယ်နဲ့မဆိုင်ပါဘူးဒါပေမဲ့တစ်တောင်လုံးကကိုယ်နဲ့ဆိုင်တယ်လုတ်ခဲ့ပြီးတော့မှအခုချက်ချင်းကိုယ်နဲ့ဘယ်ဟာမှမဆိုင်ပါဘူးဆိုပြီးတော့မိစ္ဆာဒိဋ္ဌိကိုထင်ချင်းလို့ထင်တာကြီးကိုသစ်စိမ်းချိုးချိုးလိုက်လို့ကောင်းမှာမလားမကောင်းမကောင်းမချိုးနိုင်ဘူး မကောဘူးနဲ့မကောမချိုးနဲ့အမလီဟောရတာမောတာတရားပွဲလေထုတ်လို့လေထုတ်ရလို့မောတာကတမျိုးသူတို့ဆွဲခေါ်လာပါမလားလို့မောတာကတမျိုးခဏခဏပြောတယ်ဟောဒီယောဂီတွေတရားဟောရင်လေဒီလိုတရက်နှစ်ရက်လင်းငါးဆယောက်ပွဲလောက်ရောက်လာရင်ဘာနဲ့သွားတူတုံးဆိုယောဂီတွေကအညာကမုတ်ပြစ်တဲ့လက်စီကုံမှလှုပ်ထားတဲ့မုတ်ပြစ်တဲ့လက်လို့မုတ်ပြစ်တဲ့လက်ရေပါအဖြူစီရလဲကုံပြီဟာစီလဲမရှိတော့ဘူးဘာမှမဟုတ်ဘူးဖြစ်တယ်လို့ဒီလှုပ်ပေးပါဆိုတော့အိုးကလည်းပူနေပြီလေအချိန်ကကောင်းနေအဲ့ကြတော့ဘာလေးပဲထည့်လိုက်တာမုံရီလေးပဲထည့်ပြီးတော့သတော်ဘဲတွေဘာတွေဟိုပြစ်ထည့်တယ်စီမရှိတော့ပါဘူးဆိုမှအတင်းလောက်ခိုင်းမြင်လားမုတ်ပြတဲ့လက်မြင်နေမီးကလည်းမိုးအင်းမီးအိုးကင်းကလည်းပူနေတာကောင်းအမလေးမုတ်ပြတဲ့လက်ကလည်းရေပါလေးဆိုအနားတွေဘာဖြစ်လဲကျွတ်ကုန်နေစီရမပါအမစီလေးပုတ်လိုက်ရင်ဘာဖြစ်လာလဲကျွတ်တယ်လားမစီမပါတော့ဘာကတ်ဟဲ့လှုပ်ပြီးတော့လေပြီးတော့လေကျက်နေပြီတူးကုန်တော့မှအေးပါအေးပါဆိုထိုးတယ်တန်ရောင်းမနဲ့ထိုးတယ်လေဟိုဘက်ထိုးလဲဘာဖြစ်သွားပဲ့ရသွားဒီဘက်ထိုးလဲပဲ့ရသွားအခုယောဂီတွေကဘာတန်မဒီကတရားခေါ်တန်ရောင်းမနဲ့ထိုးလေလေသူတို့ဟာကောင်းတယ်တယောဂီတွေလည်းမုတ်ပြတဲ့လက်တွေအိုးနားလဲပါနားလဲပါတတောင်လုံးကိုထင်ရလို့ထင်ခဲ့တာချက်ချင်းဖြုတ်လို့မလွယ်မလွယ်လည်းမချုပ်ဟုတ်တယ်လေဘေးလူကကိုယ့်ဘောမကောင်းဘူးလားကောင်းလားအေးဒီလူတွေရွေးခေါ်မိတာမားဘူးလားမသိမမားချင်တော့တရားပြောင်းဟောမှရတော့မယ်ခဲခဲဒီလိုလုပ်ဒီလိုလုပ်နော်ကိုထင်လို့ထင်ပြီးတော့မုတ်ပြတဲ့လက်ကိုမရရင်ဒီလိုလုပ်လိုက်ဒီလိုလေသူတို့ဘောမူတီပီတရားလက်ဟောနေဟုတ်ဒီလောကတည်းကပဲလောကတည်းကပဲဓမ္မလို့ခေါ်တဲ့လောကုတ္တရာဓမ္မလို့ခေါ်တဲ့အမှန်တရားထီကိုမကြည့်ရင်နေအောင်ဟုတ်လားအမှန်တရားထီကိုမကြည့်ရင်နေအောင်ကိုနဲ့မဆိုင်တာတွေကိုမကြည့်နဲ့လောကတည်းမှာကိုကဆိုင်နေထင်နေလောကကြီးတခုလို့ကြုံသမျှဆုံသမျှကိုဆိုင်နေထင်နေတကယ်အစ်စ်ကဘာမှမဆိုင်ဘူးအဲ့ဒီနှစ်ခုကြားထဲမှာစီလေးပုတ်ပြီးပုတ်ပြင်းမယ်နော်ဟုတ်တယ်တရားခေါ်တော့မလွယ်ဘူးဒီလူတွေခေါ်ရစီလေးပုတ်ပြီးမယ်နော်တကယ်တကယ်မြင်လားမြင်လားလောကကြီးတစ်ခုလုံးဟာအရင်တော့ဘယ်လိုထင်ခဲ့တာကိုယ်နဲ့ဆိုင်နေလို့ထင်တကယ်တမ်းကျတော့လောကကြီးတစ်ခုလုံးကြုံသမျှဆုံသမျှဟာကိုယ်နဲ့လမ်းလမ်းမှာမဆိုင်ဘူးအဲ့ဒါသဘောပေါက်မှသောတာပန်ဖြစ်မှာအဲ့တော့သောတာပန်ဖြစ်အောင်ချက်ချင်းကူးလို့မရသေးဘူးဆိုရမလားမရသေးရင်ဂျားရဲဘာလေးပုတ်ပေးမလဲစီလေးပုတ်ပေးမယ်နော်ကော်တာတော့ကိုယ့်ဟာကိုယ်ကလော်ကြဟေးစီလေးပုတ်ပေးမယ်ဟောဒီလောကတည်းကပဲအလုံးကိုယ်နဲ့မဆိုင်တာတွေကယူလိုက်ပါကိုယ်နဲ့ဆိုင်တာလေးဖျားပုံဖျားကုံကိုယ်နဲ့ဆိုင်နေဟုတ်လားဖျားပုံဖျားကုံကိုယ်နဲ့ဆိုင်နေမေတ္တာတရားဆိုတာကိုယ်နဲ့ဆိုင်နေသိခြင်းသဘောတရားဆိုတာကိုယ်နဲ့ဆိုင်နေအတုပသဘောတရားတွေဆိုတာကိုယ်နဲ့ဆိုင်နေအဲ့ဒါစီပုတ်ပေးတာချက်ချင်းကြီးသစိမ့်ကျိုးမချိုးလိုက်ပါနဲ့မိစ္ဆာဒိဋ္ဌိလေးထင်းချင်းလို့ထင်တာလေးကိုချက်ချင်းကြီးမချိုးလိုက်ပါနဲ့ရှင်းလားခုပြောတာရှင်းလားလောကထဲမှာရှိတဲ့ထဲကနေပြီးတော့နိဗ္ဗာန်ရောက်ဖို့အထောက်အကူပြုနိုင်တဲ့ကိုယ်နဲ့ဆိုင်တာလေးတွေယူလိုက်စမ်းပါမေတ္တာတော်၎င်းကရုဏာတော်၎င်းမုဒိတာတော်၎င်းဥပေက္ခာတော်၎င်းဗုဒ္ဓနုတ်တိလောလောလောဓမ္မနုတ်တိလောလောသံဃာနုတ်တိသောတလောစာဃာနုတ်တိသီလနုတ်တိစာဃာနုတ်တိဒေဝတာနုတ်တိသောလောကမရဏတတိသောလောကဥပသမတတိသောလောကအတုပကမ္မထံသောလောကမူလကမ္မထံဆိုတာကိုယ့်အတွက်စီကိုယ့်အတွက်စီဒါနဲ့မို့ဟောဒီအရှင်မြတ်ကတပါးတဲ့တရားထိုင်တာစိတ်နဲ့တရားထိုင်တာဘာပုတ်ပေးနေတာလဲစီပုတ်ပေးနေတာစီပုတ်ပေးနေတာဗုဒ္ဓနုတ်တိမေတ္တာကမ္မထံမရဏတတိအတုပကမ္မထံဆိုတာတွေကပြညာလောကနဲ့ဆိုင်နေသဘောပေါက်လားဖခင်ကိုယ်နဲ့မဆိုင်ဘူးလားရှင်းတာခုပြောတာတလောကလုံးကိုယ်နဲ့မဆိုင်ဘူးအဖေမဆိုင်ဘူးအမေမဆိုင်ဘူးဖခင်မဆိုင်ဘူးမဟုတ်ဘူးဓမ္မသဘောပရမတ်သဘောအနေနဲ့တော့လုံးဝမဆိုင်ဘူးကိလေသာနဲ့လောကကိုကြိုက်တတ်တဲ့သဘောနဲ့အလုံးဆိုင်နေအဲ့ဒီကြားထဲမှာအကုသို့ဆိုင်နေဆိုပြီးအကုသို့ဖြစ်မဲ့အစားဆိုင်လျက်နဲ့ဘာဖြစ်အောင်လုပ်ပြရမှာလဲကိုယ်တို့ဖြစ်အောင်လုပ်ပေးရမှာအဲ့ဒါလေးသဘောပေါက်စီ မူလကမ္မထာနမူလကမ္မထာကိုအဝိဇဟိတ်တဝါမစွန့်မူ၍စိတ်ကလေးကကမ္မထာအာယုံကိုမစွန့်မဲနဲ့ထိုင်နေလိုက်စမ်းမှစီလေးပုတ်ပုတ်ပုတ်ပုတ်ပေးလိုက်စမ်းမှသဘောပေါက်လားမသိဘူးလောကနဲ့မသင့်တော်ဘူးလားလောကထဲမှာသွားပြီးတော့ဟဲနင်းလည်းမဆိုင်ဘူးငါလည်းမဆိုင်ဘူးအမေလည်းမဆိုင်ဘူးအဖေလည်းမဆိုင်ဘူးဖခင်လည်းမဆိုင်မှုတရားနဲ့မဆိုင်မှုငါနဲ့ဘသူနဲ့မှမဆိုင်ဘူးလို့ပရမတ်သဘောကိုဗဇက်ကထုတ်ပြောလူမုံများတယ်လူမုံများတယ်အဲ့တော့ပြဉ္ညာလောကမှာနေတဲ့လောကသမုဒိသစ္စာထဲမှာနေတဲ့ပုဂ္ဂိုလ်တွေဟာလောကလက်ခံအောင်ပြောလိုက်စမ်းမှာဖယားငါနဲ့ဆိုင်တယ်ဖယားအတွက်ဆိုသေခြင်းသေပစေတရားအတွက်ဆိုသေခြင်းသေပစေတန်ခါအတွက်ဆိုရင်သေခြင်းသေပစေဆိုတဲ့အဲ့ဒီစိတ်ဓာတ်မျိုးဟာသူတော်ကောင်းတိုင်းလက်ခံနေရှင်းလားခုပြောတာဒါကြောင့်မို့မူလကမ္မထံဆိုတာအဲ့ဒါမူလကမ္မထမေတ္တာကရုဏာမုဒိတာဥပေက္ခဗုဒ္ဓနုဒ္ဓတိဓမ္မနုဒ္ဓတိအနုဒ္ဓတိ6ပါးမရဏတတိဥပတမတတိနောက်ခိုဘကအတုပကမ္မထ10ပါးအဲ့ဒါတွေဟာပရမတ်လည်းအဓိကမဟုတ်သေးဘူးပရမတ်ဆိုတာကိုယ်နဲ့မဆိုင်မှုဆိုတဲ့သဘောကိုအဓိကမဟုတ်သေးဘူးပညာဆိုတဲ့အကုသို့ဖြစ်နိုင်တဲ့လောကသဘောမျိုးလည်းမဟုတ်တော့ဘူးဘာဖြစ်နိုင်တဲ့ပညာလေးလဲကုသို့ဖြစ်နိုင်တဲ့ပညာလေးအကုသို့အိုးခင်းဘူးမကတ်တော့ဘူးခေါ်တယ်။ဘာဖြစ်လို့လဲဆိုရင်ကုသို့စီကုသို့ဖြစ်စီနိုင်တဲ့ကမ္မထန်းစီလေးပုတ်ပုတ်ပြီးသဘောပေါက်လား။ဒါတော့ဘုရားရှိခိုးကြပါ။မနေ့ကနေ့စဉ်အလုပ်လှုပ်ဆန်းမှာ။ညကလည်းနေ့စဉ်အလုပ်လှုပ်ဆန်းမှာနေ့တူဝတန်ဃာတော်တွေဆုံးကတ်တာဝေယဝဆလှုပ်တာနေ့စဉ်အလုပ်လှုပ်ဆန်းမှာနေ့စဉ်အလုပ်လေလှုပ်ရမယ်နေ့စဉ်အလုပ်လေလှုပ်ရမယ်အဲ့ဒါကိုရေးရေးလေးနေ့စဉ်နဲ့နေ့စဉ်ကိုပေါ်အောင်ပြောပေးတယ်ပြန်ပြောပါမယ်ဟောဒီအရှင်မြတ်ဘာလို့မူလကမ္မထံကိုင်တာတော့ချက်ချင်းသစ်စိမ်းကြိုးချိုးပြီးမိစ္ဆာဒိဋ္ဌိနဲ့ကိလေသာမှန်သမျှတွေကိုအပြီးဖယ်ပြီးတော့ယဟန္တာဖြစ်အောင်ထိမလုံနိုင်သေးတဲ့အတွက်ကြောင့်မို့ဂျားထဲမှာပညာကမ္မထံလေးနဲ့လောကကြီးထဲမှာကိုပိုင်နာရှိတယ်ကိုဆိုင်နာရှိတယ်သူတော်ကောင်းတိုင်းလက္ခဏာရှိတယ်အဖေကိုနဲ့ဆိုင်တဲ့ဘောအဖေပြုစုရမယ်အမေကိုနဲ့ဆိုင်တဲ့ဘောအမေစောင့်ရှောက်ရဆရာသမားကိုနဲ့ဆိုင်တဲ့ဘောကျေးဇူးဆိုင်ရမယ်ဖယားတရားတန်ခါကိုနဲ့ဆိုင်တဲ့ဘောသဘောပေါက်လားမသိဘူးအဲ့ဒါဟောတရားအထုတ်တာမဟုတ်ဘူးလားမိဘဘောစိတ်ကောင်းလေးထားရုံနဲ့တရားရသလားဆိုတော့မိဘဘောစိတ်ကောင်းထားတဲ့တရားတော့ရပြီဆရာသမားကိုကျေးဇူးသိရုံနဲ့တရားရသလားဆိုတော့ဆရာသမားကိုကျေးဇူးသိတဲ့တရားတော့ရပြီသူတော်ကောင်းတရားကုသိုလ်တရားတော့ဘာဖြစ်နေလဲရနေပြီသောတပန်တက္ကရာကအနာဂံဖြစ်ပလားဆိုတော့ယဟန္တာဖြစ်ပလားဆိုတော့မဖြစ်သေးကိုဘယ်တရားမျိုးရခြင်းဒါကြောင့်မနေ့ကပြောခဲ့တယ်လို့ပဲဝါလုံးကြီးတာဝါလုံးကြီးတာဟာသူကသူဝိုင်းနိုင်တယ်လို့တော့ဝိုင်းမှာပဲကိုဝိုင်းနိုင်တယ်လို့ဝိုင်းမှာပေါ့သူများဝိုင်းပြီတယ်လို့ကိုလည်းဆိုင်မှမဆိုင်ဘူးသူများဝိုင်းပြီတယ်ကိုလည်းဆိုင်မှမဆိုင်ဘူးဒါမြင့်ဖရာတရားတန်ခါကိုပြစ်လို့ရမလားဒါမြင့်မိဘပြစ်လို့ရမလားဆရာသမားပြစ်လို့ရမလားကိုဘေးကလူတွေပြစ်လို့ရမလားမပြစ်နဲ့ပေါ့အဲ့လိုဆိုလေကိုဘေးနဲ့ကိုဘေးကလူမှန်သမျှကိုမပြစ်နဲ့ကုသိုလ်ဖြစ်အောင်နေဟုတ်ပလားကိုဘေးကလူတွေကိုအကြောင်းပြုပြီးဘာဖြစ်အောင်နေကုသိုလ်ဖြစ်အောင်နေကုသိုလ်ဖြစ်အောင်နေအဲ့ဒါအရေးကြီးတာဟောဒီအရှင်မြတ်လေးကမူလကမ္မထံကိုမစွန့်မဲနေတယ်ဆိုတာဒီဟောဒီလောကတဲကကိုနဲ့ဆိုင်တဲ့ကုသိုလ်ဖြစ်မဲ့ပညာအာယုသတ်မှတ်ချက်တွေနဲ့ပဲနေတာအဲ့ဒါလို့နေပါများရင်စိတ်ဘာဖြစ်လဲညောင်းလာတယ်ညောင်းလာတော့ဘာဖြစ်လဲလဲလျောင်းတယ်တနည်းပြောမှဆိုရင်လောကမှာကုသိုလ်ဖြစ်စရာပညာအာယုံနဲ့နေတာဒီနေစဉ်အလုပ်ဖះရှိခိုးတယ်ပညာမပါဘူးလားပါတယ်မို့လားတောက်တော်ရေကတ်တယ်ဆွန်းလောင်းတယ်အားစသည့်အဖြစ်လူတွေတန်းတယ်ပညာနဲ့ကုသိုလ်ဖြစ်အောင်လုပ်နေရတာအဲ့ဒါလို့ပညာနဲ့ကုသိုလ်ဖြစ်အောင်လုပ်တော့တစ်မျိုးတစ်မျိုးကုသိုလ်တွေပြောင်းလုပ်လို့ရှိရင်ကိုကုသိုလ်ဓာတ်တွေတိုးလာတယ်ဒါပေမဲ့လို့ပညာကကြာလာရင်ဘာဖြစ်လဲညောင်းလာတယ်စိတ်လူထိုင်မှများလို့ညောင်းတယ်လို့စိတ်ထိုင်မှများရင်လည်းညောင်းလာတဲ့လဲလဲလောင်းလိုက်စမ်းပါဘသူပေါ်လဲလျောင်းရမှလဲဆိုရင်စိတ်ကသတိပေါ်လဲလျောင်းနေသတိကအာယုံပေါ်လဲလျောင်းစိတ်ကသတိပေါ်လဲလျောင်းနေသတိကပညာပေါ်လဲလျောင်းနေပညာကအာယုံပေါ်လဲလျောင်းနေနှစ်ပိုင်းခွဲသွားတယ်ဉာဏ်မရှိတဲ့သူအာထုတ်နေတာကစိတ်ကသတိပေါ်လဲလျောင်းနေသတိကအာယုံပေါ်လဲလျောင်းဉာဏ်ရှိတဲ့သူအာထုတ်တာကြတော့စိတ်ကသတိကိုလဲလျောင်းနေသတိကပညာကိုလဲလျောင်းနေပညာကအာယုံကိုလဲလျောင်းနေနားလည်အောင်ပြောရင်စိတ်ပေါက်လွတ်ပေးစားနေရင်ဒုက္ခရောက်တယ်မွေးကျင်တဲ့ခွေပြာပုံတိုးတယ်လို့ခိုးလို့ဒီလို့မတိုးပါနဲ့ ွှေပင်နာတော့မဲ့ဒါလည်းသိတာရွှေပင်နာတော့ရွှေကြီးလို့ပြောသလိုကိုယ်စိတ်ကလေးကတတိမှာမလုပ်လိုက်ရတာလေနားလိုက်ရတာကိုယ်စိတ်ကလေးကဘာလို့နားရတာလဲတတိမနာရင်တတိမရှိတဲ့စိတ်ဟာအကုသိုလ်စိတ်တတိနာရင်တတိရှိတဲ့စိတ်ဟာကုသိုလ်စိတ်ဒါသုတ်တန်ကြီးတစ်ခုเนาะအရေးကြီးတယ်เนาะသုတ်တန်ကြီးတစ်ခုကိုပြောနေတာဟိုဘယ်ပါဠိဘယ်အထာဂရဘယ်သုတ်တန်ကြီးလို့ပြောစရာမလိုတော့ပါပြောလဲနားရှုံမှာဆိုလို့စိတ်ကတတိကိုနားရင်နာတတိမနာပဲနဲ့တခြားဟာတွေနဲ့သွားတွဲအဲ့ဒါဘာဖြစ်မှာလဲအကုသိုလ်ဖြစ်မှာစိတ်နဲ့တတိနဲ့တွဲရင်တတိရှိတဲ့ကုသိုလ်စိတ်ဖြစ်ပါတယ်စိတ်နဲ့တတိနဲ့မတွဲဘဲနဲ့တတိမရှိတဲ့စိတ်ဟာအကုသိုလ်စိတ်12ပါးဖြစ်ပါတယ်စိတ်ကတတိကိုအာကိုပြီးနားလိုက်တတိရှိတဲ့ကုသိုလ်စိတ်တော့ဖြစ်ပြီးဉာဏ်မပါသေးဘူးဆိုရင်ဉာဏ်ပါတဲ့ကုသိုလ်ဖြစ်အောင်တတိကဘာလို့ပြန်နားရမလဲပညာဉာဏ်ကိုနားတတိကဘာလို့နားမလဲပညာဉာဏ်ကိုနားလိုက်တော့ပညာဉာဏ်ရှိတဲ့ကုသိုလ်စိတ်ဖြစ်သွားပညာဉာဏ်မပါတော့ကတော့တတိရှိတဲ့ကုသိုလ်စိတ်ညာနာဝိပယကုသိုလ်ဉာဏ်မပါဘူးအဲပညာဉာဏ်လေးပေါ်တတိကနားလိုက်တော့ပညာဉာဏ်ရှိတဲ့ညာနသံယုတ်တာစိတ်ကုသိုလ်စိတ်ဖြစ်သွားတယ်ပထမဖျားအာယုံပြုတဲ့တရားနဲ့ပဲအာယုံပြုတဲ့ဉာဏ်နဲ့တဲ့ဉာဏ်မပါဘူးထားပါမေတ္တာပဲထားနေတဲ့မေတ္တာရှိနေတဲ့အလောဘအဒေါသရှိနေတဲ့အမောဟဉာဏ်မပါဘူးထားပါအဲ့ဒီတဲ့တစ်ဆင့်ဉာဏ်ပါသွားဖို့ဉာဏ်ပါသွားတာနဲ့အမြအမှန်တရားကိုဉာဏ်ကပဲသိတယ်အမှန်တရားကိုဉာဏ်ကပဲသိတယ်မေတ္တာတရားကအမှန်တရားအမှန်တိုင်းမသိဘူးကိုမေတ္တာရှိရအကုန်လုံးပေါ်ရှိလိုက်တာပဲကောင်းတာဆိုတာကိုလည်းမဆိုင်ဟုတ်တယ်မလားမေတ္တာတရားကအမှန်တရားလို့အမှန်တရားကိုဝေခွဲမတတ်ဘူးမှားတယ်မှန်တယ်မဝေခွဲဘူးအကုန်လုံးမပါဖြစ်တာလေမေတ္တာရှိတယ်မေတ္တာရှိတဲ့သူကိုအမှုဆုံးဖြတ်ခိုင်းကြည့်ပါလားဟာတယောက်တယောက်တရားဆွဲကြတယ်ဖြစ်ကြတယ်ရံဖြစ်ကြတယ်အိုးဘာဘသူမှားလဲဆုံးဖြတ်ပါဆိုတော့မေတ္တာတရားကဘာပြောမှာအဆင်ပြေအောင်နေကြသူ့မှာဘာမှဆုံးဖြတ်နိုင်နေအာမရှိဘူးအဲ့ဒါကြောင့်မို့မေတ္တာကမ္မထံဗုဒ္ဓနုတ္တိကမ္မထံမရဏတ္တိကမ္မထံအတုပကမ္မထံတွေဟာအမှန်တရားကိုဆုံးဖြတ်တာမျိုးမဟုတ်ဘူးကုသိုလ်ဖြစ်ုံတော့ပြောင်းတာသဘောပေါက်လားမသိဘူးတတိကတော့တေချာပေါက်ဖြစ်တယ်ဉာဏ်ကပါရင်နဲတောင်နဲနေတယ်မများသေးဘူးပြန်ပြောပါမယ်စိတ်ကဘသူ့ကိုမိရမယ်တတိကိုမိရမယ်တတိကဘသူ့ပေါ်မိရမယ်ပညာပေါ်မိရမယ်ပညာကဘသူ့ပေါ်မိမလဲအာယုံဘာလို့အာယုံမမြင်ရတာလဲဆိုအာယုံတိုင်းအာယုံတိုင်းကသူ့စီမံလာပြီးတော့တရားသူကြီးဖြစ်တယ်ကွယ်အမှုမရှိရင်ပတ်ဆံရမလားဟိုလစာပြောတာဟိုပတ်ဆံပြောတာမဟုတ်ပညာဉာဏ်ကအမှန်မှန်ဆုံးဖြတ်တဲ့တရားသူကြီးဆိုတော့သူ့ရှေ့မှာတရားခံရောက်ယုံမရှိတရားခွင်ဆိုင်ယုံမရှိတယ်တရားခွင်ကဘာသူလဲတရားစွဲတဲ့သူရဲ့တရက်လို့ရတရက်ခံရင်ဘယ်သူကဒုက္ခရောက်ဘယ်သူကဒုက္ခရောက်တရက်လို့ကလည်းဒုက္ခရောက်တာပဲတရက်ခံကလည်းဒုက္ခရောက်တာပဲယုံချင်းသွားနေရတယ်ဟုတ်လားအဲ့လိုပဲကြုံသမျှဆုံသမျှတွေဟာသူတို့ကိုယ်တိုင်မလုပ်နိုင်တယ်ဒုက္ခရောက်နေတာအမြဲတမ်းဘယ်သူစီမှသွားတရားအဆုံးဖြတ်ခံတယ်ဉာဏ်ရှိတဲ့ဉာဏ်ရှိတဲ့စိတ်မှသွားပြီးတော့အဆုံးဖြတ်ခံရတယ်ရှင်းလားမသူခုပြောတာသဘောပေါက်လားမသိဘူးပြန်ပြောပါမယ်ဒီတိုင်းသာတလောကလုံးကိုဆိုင်နေလို့သတ်မှတ်ထားရင်အကုသိုလ်ဖြစ်ပါမယ်အားလုံးကိုဆိုင်နေတစ်ခုလေးဆိုင်ဆိုင်နှစ်ခုဆိုင်ဆိုင်အားလုံးဆိုင်ဆိုင်ကိုဆိုင်နေလို့တလောကလုံးကြုံသမျှဆုံသမျှကိုဆိုင်နေလို့တွေ့ရင်အကုသိုလ်ဖြစ်ပါတယ်အဲ့ဒီအကုသိုလ်ဖြစ်တဲ့ထဲကဆိုင်နေလို့တွေ့ပြီးတော့ကုသိုလ်မဖြစ်ဖြစ်အောင်ကြိုးစားပြီးတော့လုပ်ကြရတယ်ကမ္မထာနဲ့ပြောရင်တော့သတုရကကကမ္မထာ၄ပါးမြတ်တာဗုဒ္ဓနာဗုဒ္ဓနုတ္တိမရဏတ္တိအတုပတဏိပြောပါဆိုပြီးတော့ဆိုင်နေဆိုရင်ကိုယ်ဆိုင်နာဒါနကိုယ်ဆိုင်နာသီလကြုံရတဲ့လောကထဲမှာကိုယ်ဆိုင်နာဒါနကိုယ်ဆိုင်နာသီလကိုယ်ဆိုင်နာဘာဝနာကိုယ်ဆိုင်နာဝေယဝဆကိုယ်ဆိုင်နာအယုအသေးပေးတာကိုယ်ဆိုင်နာတရားဟောတာကိုယ်ဆိုင်နာတရားနာတာကိုယ်ဆိုင်နာအမြဝေတာကိုယ်ဆိုင်နာတာတုခေါ်တာကိုယ်ဆိုင်နာစိတ်ကောင်းလေးဖြောင်းဖြောင်းထားတာအဲ့ဒီထက်ကိုယ်ဆိုင်နာများတွေကုသိုလ်ဖြစ်အောင်ယူရတာအဲ့လိုယူရင်ယူရင်ယူရင်ကနေပြီးတော့တဖြည်းဖြည်းတတိကောင်းလို့ကုသိုလ်ဖြစ်ရနေဘာဝင်လာတာလဲဉာဏ်ဝင်လာတယ်ဉာဏ်ဝင်လာတော့မှအမှားအမှန်ဆုံးဖြတ်တော့မှဘသူကိုအမှားအမှန်ဆုံးဖြတ်မှလဲဆိုကာယဟာကာယပဲဝေဒနာဟာဝေဒနာပဲစိတ်ဟာစိတ်ပဲဓမ္မဟာဓမ္မပဲအရှင်ဖေကာယလေးရှင်းပြပါဖေဆိုရှင်းမပြနိုင်ဘူးလုံးလုံးစေသိထားဖို့ကာယဟာကာယပဲဝေဒနာဟာ ဝေဒနာဝေဒနာဟာယုံလားနံလားဘလို့တော့ခရခက်တာလားစိတ်ဓာတ်တွေပြောမနေနဲ့ဘူးကာယဟာကာယဝေဒနာဝေဒနာစိတ်ဟာစိတ်ဓမ္မဟာဓမ္မပဲဓမ္မပဲဘာတည်းဆိုဒီအာယုံကြုံသမျှဆုံသမျှဟာကိုယ်နဲ့မဆိုင်တာဟာမဆိုင်တာပဲရှင်းလားမေတ္တာကဆိုင်ခြင်းနဲ့ဗုဒ္ဓနုဒ္ဓတိပွားရင်ဆိုင်ခြင်းနဲ့တတိလေးထာယုံကဆိုင်ခြင်းနေတယ်ဆိုင်ခြင်းနေတယ်ဉာဏ်ပေါ်လာရင်ဆိုင်နေဆိုတာမရှိတော့ဘူးဉာဏ်ပေါ်လို့မဆိုင်တာလားသူတို့ကိုကဆိုင်เสียမဟုတ်လို့လားသူတို့ကိုကကာယဆိုတာရုပ်အပေါင်းအစုပရမတ်ဝေဒနာဆိုတာခံစားမှုနန္တရားပရမတ်စိတ်ဆိုတာတိတတ်တဲ့သဘောတရားနံပရမတ်ဓမ္မဆိုတာယုတ်တတ်နန္တပရမတ်ပရမတ်မှာခက်မြတ်မြတ်ဧကံမုတ်ချက်ဖြစ်လဲဖြစ်တယ်ပြက်လဲပြက်တယ်ဆိုတော့ကာယဝေဒနာစိတ်တဓမ္မတွေဟာပြညတ်မဟုတ်ဘူးငါနဲ့ဆိုင်နေလို့လှုပ်လို့ရတဲ့လောကလည်းမဟုတ်ဘူးနာချုပ်သွားလားကြုံသမျှဆုံသမျှပရမတ်တရားတွေဟာငါနဲ့ဆိုင်ပါတယ်လှုပ်လို့ကိုမရဘူးဆိုင်ပါတယ်လှုပ်လို့ရနေသမျှရုပ်လည်းမတွေ့ဘူးနာမ်လည်းမတွေ့ဘူးပရမတ်လည်းမတွေ့ဘူးအမှန်တရားလည်းမတွေ့ဘူးနာသေးဝနှုတ်ခမ်းများမှာတိုးတာကြည့်တယ်ဆိုပါလို့ယင်ဘက်မှာလှုပ်တာလေးကြည့်တယ်ဆိုပါဆိုဝမ်းပိုက်မှာခုံတာလေးကြည့်တယ်ဆိုပါဆိုအဲ့ဒီတိုးတာလေးကိုယ်နဲ့ဆိုင်လားမဆိုင်ဘူးလားမေးရင်တော့မဆိုင်ဘူးဖြေမှာဒါပေမဲ့အဲ့ဒါလေးကိုမလုပ်ချင်နေလဲဆိုင်ခြင်းနေတယ်ဆိုင်ခြင်းနေသမျှကာလပတ်လုံးဘယ်တော့မှပရမတ်မမြင်ဘူးပရမတ်ကအဆိုင်မခံဘူးကိုယ်ကဆိုင်ခြင်းနဲ့စိတ်နဲ့ကြည်သမျှကာလပတ်လုံးတွေ့တယ်ဟာတရားအထုတ်လို့ကောင်းလိုက်တာမှတ်လို့ကောင်းလိုက်တာအမလီကမ္မထာအယုံပျောက်ကိုမပျောက်တော့ဘူးဒါလေးပဲအမြဲတွေ့နေပါတယ်ဆိုတာဒီပရမတ်လားပြညာလားကိုယ်စိတ်ထင်နဲ့ကိုယ်မြဲတယ်သာလုံးလို့ရခြင်းရမယ်တကယ်ပရမတ်သဘောကအဲ့လိုမျိုးကိုပိုင်ပါတယ်ကိုဆိုင်ပါတယ်မြဲပါတယ်လှုပ်လို့ကိုမရဘူးကိုတရားအားထုတ်နေတဲ့အခါမှာအာယုံတစ်ခုကိုကိုဆိုင်ပါတယ်လှုပ်နေမှားလားမှန်လားသိချာစဉ်းစားတော့နှာခေါင်းမှာပဲဖြစ်ဖြစ်ဗိုက်မှာပဲဖြစ်ဖြစ်ယင်ဘက်မှာပဲဖြစ်ဖြစ်ငယ်ဒိတ်မှာပဲဖြစ်ဖြစ်နာတာပဲဖြစ်ဖြစ်ဘာဖြစ်ဖြစ်တစ်ခုကိုကိုဆိုင်ပါတယ်လှုပ်နေမှားပြီအာမနာဘူးအမှန်တိုင်းပြောရမှာပဲငါရှုလို့ရတယ်မှတ်လို့ရတယ်ငါကြိုက်တဲ့အချိန်ရှုလို့ကိုရတယ်ဆိုရင်မြတ်တာတို့ဗုဒ္ဓနုဒ္ဓတိတို့အတုပတို့မရဏတို့ကအချိန်မရွေးရှုလို့ရတယ်ဆိုရင်လက်ခံနေဖဲ့ကိုလှုပ်ထားတဲ့ပညာကိုဘာလို့ဆိုမူလကမ္မထံကိုမူလကမ္မထံကအချိန်မရွေးရှုခြင်းရှုလို့ရတယ်စောစောကစိတ်ညောင်းလို့လဲလျောင်းရတဲ့ပရမတ်အာယုံကြတော့ကိုရှုခြင်းတိုင်းရှုလို့မရဘူးသူပေါ်မှာကိုမြင်မှာသူပြမှာကိုမြင်မှာဒါကြောင့်မို့တရားအလုပ်အားထုတ်ခဲ့ဘူးတဲ့ပုံကိုယ်ကြီးစဉ်းစားပါဒါလေးငါမှတ်လို့ရတယ်ဆိုတာပရမတ်ဟုတ်မဟုတ်ဒါလေးငါပန်းလို့ရတယ်ဒါလေးငါရှုလို့ရတယ်ဒီအာယုံကတော့အမြဲဖော်လို့ရတယ်ဆိုကြတဲ့ကငါနဲ့ဆိုင်တဲ့စိတ်ဝင်နေရင်ဘလို့မှမိစ္ဆာဒိဋ္ဌိမပြောက်ပါဘူးဟောဒါကြရှုပ်ကုန်လားမသိငြိမ်သွားပြီတို့အမေကြီးပြောပါတယ်ဦးစင်းနဲ့တပြည့်တော့အထုတ်နေတာအဲ့လိုမှားလားမှန်လားတဲ့ဘလို့ပြောမလဲသောတာသောကုသိုလ်ရတယ်ဟုတ်လားမှားလားမှန်လားဆိုဘလို့ပြောရမလဲသောတာသောကုသိုလ်ရသဘောပေါက်လားအခုပြန်ပြောပါမယ်နေစဉ်အလုံးနေစဉ်လုံးနေစဉ်လုံးကနေစဉ်လုံးကမှာကနေစဉ်လုံးကမှာကကိုကြိုက်တဲ့အာယုံကိုပုံဖော်ပြီးတော့ကုသိုလ်ဖြစ်အောင်နေစဉ်လုံးနေစဉ်လုံးကမှာကကိုဖော်ခြင်းတိုင်းဖော်လို့မရတော့ဘူးအချိန်မရွေးနေစဉ်မှာကြည်စရာတွေပါဖြစ်နေတာလေပေါ်နေတာပဲအဲ့ဒါဘာတွေလဲယုတ်တရားနန္တရားခန္ဓာတရားသင်္ခါရတရားအဲ့ဒါလိုမျိုးမပြောတော့ဘဲနဲ့ကာယဝေဒနာစိတ်တဓမ္မတွေဟာဘာပေါ်နေတာလဲနေစဉ်ပေါ်နေတာပဲနေစဉ်အလုတ်ဆိုတာအဲ့ဒီနေစဉ်ပေါ်နေတာကိုပညာဉာဏ်နဲ့သိနေရင်အဲ့ဒါကိုနေစဉ်အလုတ်လို့ခေါ်တယ်ထိုင်ရင်လည်းဓာတ်တွေမရှိဘူးလားရန်ရင်ရောမရှိဘူးလားသွားရင်ရောမရှိဘူးလားလျှောင်းရင်ရောမရှိဘူးလားနေစဉ်ကတော့သူဟာသူရှိနေတာပဲနေစဉ်အလုတ်လုံနိုင်တဲ့ပညာဉာဏ်မျိုးကိုမရှိလို့ပဲကိုစိတ်ကသတိကိုမိရမယ်သတိကပညာကိုမိရမယ်အဲ့ဒီပညာဉာဏ်ရှိတဲ့သတိရှိတဲ့စိတ်ကုသိုလ်စိတ်ညာနာတံပြုတ်စိတ်ကဘယ်ပေါ်မိသွားမှာလဲနေစဉ်ဖြစ်နေတဲ့သူဟာသူနေစဉ်ဖြစ်နေတဲ့ပရမတ်အာယုံမဘာလို့သွားမှာလဲမြင်သွားမှာအဲ့ဒီပရမတ်အာယုံမမြင်တဲ့အခိုက်မှာပရမတ်အာယုံကိုငါပိုင်ပါတယ်ငါဆိုင်ပါတယ်လို့လှုပ်လို့မရဘူးလှုပ်ချင်လဲအယူထနေတာပဲ လုတ်လုတ်ကိုရကိုမရဘူးတဲ့နေစဉ်နဲ့နေစဉ်နေစဉ်ကကုသိုလ်ဖြစ်အောင်ကိုလှုပ်ယူရတယ်ဟုတ်လားနေစဉ်ကကုသိုလ်ဖြစ်အောင်ကိုလှုပ်ယူရတယ်နေစဉ်ကပရမတ်သဘောတရားတွေသွားစဉ်လာစဉ်နေစဉ်ထိုင်စဉ်သူ့အတူဖြစ်နေတာကိုသတိဉာဏ်ရှိမှမြင်နိုင်တယ်အဲ့ဒီသတိဉာဏ်မျိုးရှိလာတဲ့အခါမှာဘယ်ဟာမှကိုနဲ့ဆိုင်နေဆိုတာအဲ့ဒီစိတ်ဓာတ်မျိုးမရှိတော့ဘူးกายะတွေ့လဲစိတ်တငါနဲ့ဆိုင်နေမရှိတော့ဘူးဝေဒနာတွေ့လဲငါနဲ့ဆိုင်နေမရှိတော့ဘူးစိတ်ကိုတွေ့လဲငါနဲ့ဆိုင်နေမရှိတော့ဘူးဓမ္မတွေ့လဲပဲငါနဲ့ဆိုင်နေမရှိတော့ဘူးတဲ့กายะကိုกายမှန်သိဘလို့သိရမှာလဲဂဏိတရားမျိုးဆိုငါနဲ့ဘာမှမဆိုင်ဘူးအမှန်တရားပဲအဲ့ဒီအမှန်တရားကိုသိတာကိုဉာဏ်လို့ခေါ်ပါတယ်အဲ့ဒီဉာဏ်မျိုးရှိအောင်တိုးပွားအောင်ကြိုးစားရပါတယ်အဲ့ဒီဉာဏ်မျိုးရှိလာရင်ကိုထင်လို့ထင်တဲ့မိစ္ဆာဒိဋ္ဌိမျိုးယော့ပါသွားပါတယ်အဲ့ဒါကြောင့်မကောင်းတဲ့စိတ်ဓာတ်တွေယော့ကောင်းတဲ့စိတ်ဓာတ်တွေတိုးဒါမြင့်ဖြေလိုက်ကြစမ်းပါတပြိတော့စိတ်ကောင်းမွေးပါတယ်တရားရှိပြီမို့လားလို့ပြောရင်ဘယ်လိုပြောမလဲ तू စိတ်ကောင်းရှိသလောက်တော့ तू တရားရှိတာပေါ့ဟိုလောက်ကြီးတော့လေ तू ရှိရင်ရှိမယ် तू မရှိရင်မရှိဘူးတဲ့အဲ့ဒါကိုသဘောပေါက်ပြီးကိုလေကိုတရားဘယ်လောက်ရှိတယ်လဲဆိုတာကိုအတိဆုံးပါပဲကိုအတိဆုံးပါပဲစိတ်ကတတိပေါ်မီတတိကပညာပေါ်မိပညာကအာယုံအမှန်တရားပေါ်မိရင်မိရင်ကနေပြီးတော့ယုံဏ္ဍမသင်္ခါရအာယုံကိုမိတဲ့ပညာဉာဏ်ကနေဓာတ်ထက်ပိုပညာဉာဏ်အားကောင်းရင်နိဗ္ဗာန်အာယုံပေါ်ကိုမိသွားပါတယ်အဲ့ဒါကိုမက်ဆေ့ကြတယ်ဖို့စိတ်ကြတယ်လို့ခေါ်ပါတယ်တဲ့ဒီတရားကိုဖြည်းဖြည်းလေးပြန်ပြန်နာပြီးတော့ဖြည်းဖြည်းလေးပြန်ပြန်နှလုံးသွင်းပြီးတော့နေစဉ်အလုတ်နေစဉ်လုံနိုင်သဖြင့်ကောင်းကျိုးချမ်းသာတွေရပြီးနိဗ္ဗာန်ကိုရောက်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြပါစေကုန်သတည်း